သာသနာတော်နှစ်2555ခုနှစ်ဓမ္မသက္ကရ1383ခုနှစ်ဒေါသနင်းလာဇန်၄ရက်နေ့ခရစ်သက္ကရ2011ခုနှစ်စက်တင်ဘာလ1ရက်နေ့ကြာသာပတိနေ့မှာရန်ကုန်တိုင်းဒေသကြီးမင်္ဂလာတောင်မြို့နဲ့သမန်းဝင်ကြက်ကလောက်ဇီရတော်မြတ်ကြီးအနေရှိကြက်ကလောက်ပရိယတ်တိသာသင်တတ်မကဝိပဒနာဓမ္မရိတ်တာမှကျင်းပပြုလုပ်အပ်သော65ကြိမ်မြောက်မကဝိပဒနာဒိဋ္ဌံတရားစကံပွဲမှာသစ္စာတရားများဆက်လက်ပြီးတော့ကျေစုပြုပေးမှာဖြစ်ပါတယ်မြတ်စွာဘုရားသခင်ကတော်မြတ်ကြီးတထတော်ခါကာလတုန်းကဘုရားရှင်ကတော်မြတ်ကြီးသာဝတိပြည်မုံစေတဝန်ကျောင်းတော်မှာတရင်သုံးတော်မူနေတဲ့အချိန်အခါမှာသာဝတိမြို့တော်ရင်းကတရားလာရောက်နာဟုကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာညာငါခန္ဓာဆိုင်လို့သောတာပတ္တိမညာသကရာဂามိမညာနာဂามိမညာအရဟတမညာများအတိအသည့်ရရှိသွားကြသလိုယနေ့လည်းပဲအလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာညာငါခန္ဓာဆိုင်လို့သောတာပတ္တိမညံမြာယနေကြပါစေသက္ကရာဂามိမညံမြာယနေကြပါစေအနာဂามိမညံမြာယနေကြပါစေအရဟတမညံမြာယနေကြပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးများရဲ့ဓမ္မသမင်းစီစဉ်ကိုစတင်မှာဖြစ်ပါတယ်မြတ်စွာဘုရားသခင်ကတော်မြတ်ကြီးကတရားရှိမှတ်ခြင်းနဲ့ပတ်သက်ပြီးတော့အမြင့်မှန်ရဖို့ရအတွက်ယံပတ္တိနတ္တံဒိဋ္ဌံယံဒိဋ္ဌံတံနပတ္တိအပတံဘိဇတိမူလောဘိဇမာနောနမုစတိလို့ကာရကလေးဟောကြားပေးထားပါတယ်ယံပတ္တိနတ္တံဒိဋ္ဌံမမြင်သင့်တာကိုမြင်တယ်မသိသင့်တာကိုသိတယ်ယံဒိဋ္ဌံတဏ္ဍပတ္တိမြင်သိနာကိုမမြင်ဘူးသိသိနာကိုမသိဘူးအပ္ပတံပိစတိမူလောသိသိနာကိုမသိဘူးဆိုရင်တဏှာရဲ့အနှောင်ဖွဲ့ခံရလိမ့်မယ်သိသိနာမသိတာကတဏှာရဲ့အနှောင်ဖွဲ့ခံရလိမ့်မယ်ဘာဖြစ်လို့သိသိနာမသိတယ်လဲအဝိဇ္ဇာရဲ့ဖုံးကွယ်မှုခန္ဓာရတော့အဝိဇ္ဇာဖုံးကွယ်မှုခန္ဓာရတော့သိသိနာမသိဘူးသိသိနာမသိတော့မသိသိနာသိတယ်မသိသိနာသိတာကဒိဋ္ဌိသိသိနာမသိတာကအဝိဇ္ဇာမသိသိနာသိတာသည်ဒိဋ္ဌိအနှောင်ဖွဲ့ခံရတာကတဏ္ဍအဝိဇ္ဇာတဏ္ဍဒိဋ္ဌိဆိုတဲ့တရား၃မျိုးဝင်လာပြီအဲဒီတော့ဆောင်ရည်ပုဂ္ဂိုလ်သည်ဘိဇာမနောနမုဇ္ဇတိဟောရိတန္တရာကြီးတက်ကနေပြီးတော့ဗဏိနမလောမြောက်ရာလမ်းစမပေါ်နိုင်ပါဘူးလို့မြတ်စွာဘုရားသခင်ကတော်မြတ်ကြီးဟောကြားတော်မူခဲ့တာဖြစ်ပါတယ်။ဒါဘုန်းကြီးတို့ပရိသတ်တွေကယနေ့သိသိနာသိအောင်မြင်သိနာမြင်အောင်ကြိုးစားဖို့မလိုဘူးလားလို့လား။မြတ်စွာဘုရားသခင်ကတော်မြတ်ကြီးလက်ထက်ကကောသလမင်းကြီးရဲ့မဟာကပတိနိတိကောသလမင်းနဲ့အဖေတို့မိခွဲဖြစ်တဲ့မင်းသားတွေမြတ်စွာဘုရားသခင်ကတော်မြတ်ကြီးတရင်တောင်းနေတဲ့အချိန်ခါမှာအဲ့ဒီမင်းသားတွေတဏီသောခါကာလတောကစားထွက်လာကြဇနီးမယားတွေနဲ့အတူတကွာတောကစားထွက်လာကြအဲ့ဒီမှာသူတို့ဟောပါလာတဲ့အငါမရလို့ခေါ်တဲ့ပြိဋ္ဌာတယောက်ကလည်းပါလာသူတို့တွေအိပ်ပျော်နေတော့မှသူတို့မှာပါလာတဲ့လေဝဋ္ဌာဇယရဏာတွေကိုအဲ့ဒီပြိဋ္ဌာမကနေယူပြီးတော့ထွက်ပြေးသွားလို့လိုက်ရှာကြအဲ့ဒီတော့လိုက်ရှာတဲ့အချိန်မှာမြတ်စွာဘုရားနဲ့သွားတွေ့အဲ့ဒီတော့သွားတွေ့တဲ့အခါမှာမြတ်စွာဘုရားသခင်ကရမကြီးကမေးတယ်ချက်သားတို့မင်းသားတို့အင်းတို့ဖယ်တော်ကြမလဲအရှင်ဘုရားတပည့်တော်တို့အမျိုးသမီးတယောက်ကိုလိုက်ရှာနေတာပါဘာကိုလိုက်ရှာနေတာလဲ အမျိုးသမီးတရားကိုလိုက်ရှာနေတာမိန်းမတရားကိုလိုက်ရှာနေတာဒီလိုပြောတာအဲဒီတော့မြတ်စွာဘုရားတခင်ကရမေကြီးကပြောတယ်မင်းသားတို့အမျိုးသမီးတယောက်မိန်းမတယောက်ကိုလိုက်ရှာခြင်းနဲ့မိမိကိုယ်ကိုရှာဖွေနေခြင်းအဲဒီလိုရှာဖွေခြင်းနှမျိုးထဲမှာဘယ်ရှာဖွေခြင်းကအများဆုံးဖြစ်တဲ့ရှာဖွေခြင်းဖြစ်နိုင်မလဲလို့အဲဒီလိုမေးလိုက်အဲ့လိုမေးလိုက်တော့မင်းသားတွေကစဉ်းစားတယ်စဉ်းစားပြီးတော့ပြန်ဖြေလိုက်တယ်ရှင်ဖေယအမျိုးသမီးတရားကိုလိုက်ရှာခြင်းတည်းမိမိကိုယ်ကိုရှာခြင်းကပို့ပြီးတော့ရပါတယ်လို့ဒီလိုဖြေလိုက်တယ်တန်လေးကိုခွင့်တော့ပရိသတ်တွေခုနကာလကလေးနဲ့ရှင်ပြီးတော့ယနေ့ရှင်ပေးပါမယ်မြတ်စွာဘုရားသခင်ကတော်မြတ်ကြီးပြောတဲ့စကားကမမြင်သင့်တာကိုမြင်နေကြတယ်မြင်သင့်တာကိုတော့မမြင်ကြဘူးအဲဒီတော့သလို့ရှိအရိပုဂ္ဂိုလ်တွေဒီနိဗ္ဗာန်ရောက်အောင်အကျင့်ကောင်းအကျင့်မြတ်ဆိုတဲ့လမ်းကြောင်းပေါ်ရောက်နိုင်ပါမလားမရောက်နိုင်ရင်နိဗ္ဗာန်ကိုရောက်နိုင်ပါမလားမရောက်နိုင်ဘူးအဲဒါကြောင့်မလို့နိဗ္ဗာန်ရောက်ချင်ပါတယ်ဆိုရင်မြင်သင့်တာကိုမြင်ရမယ်မမြင်သင့်တာကိုမမြင်စေနဲ့ဟုတ်လားမမြင်သင့်တာကိုမမြင်စေနဲ့မြင်သင့်တာကိုမြင်အောင်လုပ်နော်မြင်သင့်တာကိုမြင်အောင်မလုပ်ခဲနဲ့မမြင်သင့်တာတွေမြင်နေမယ်ဆိုရင်နိဗ္ဗာန်ဘယ်နည်းနဲ့မှမရောက်နိုင်ဘူးတရကကခုနဗဒဝကိယမင်းသားတွေတရကဟုတ်တယ်မဟုတ်လားသူတို့ဘာကိုရှားနေလဲမိမတရားကိုရှားမိမသရာปรมัลลปัญญาบาโกซ้วยปิゅပြီးတော့မိမလို့ခေါ်တယ်လဲမင်းပုံမှန်သရံซ้วยปิゅပြီးမိမလို့ခေါ်တယ်အဲဒီလိုပဲပုံမှန်သရံซ้วยปิゅပြီးယောက်ျားလို့ခေါ်တယ်အဲဒီလိုပဲပုံမှန်သရံซ้วยปิゅပြီးတော့လူလို့ခေါ်တယ်နတ်လို့ခေါ်တယ်ခွေးချင်းကတိရိစ္ဆာန်လို့ခေါ်တယ်ပုံမှန်သရံသည်ปัญญาအဲဒီတော့မှရှိနေတဲ့သဘာဝတရားကလေးတွေကปรมัตနော်ဒါပညာနဲ့ ਪਰ မတ်နှမျိုးရှိတဲ့အထက်မှာတကယ်သိရမယ့်တရားသည် ਪਰ မတ်မသိရမယ့်တရားကပညာအဲ့ဒီပညာတကယ်ပညာတကယ်မရှိတဲ့အဲ့ဒီပညာဆိုတဲ့အရာကိုတကယ်ရှိတယ်လို့ထင်ပြီးတော့စိတ်ထဲမှာဆွဲနေမယ်ဆိုရင်မရှိကိုရှိလို့ပြီးတော့ဆွဲနေတာမဟုတ်လို့အမှန်မြင်လားအမှားမြင်အမှားမြင်တာသည်ဒိဋ္ဌိဒီတော့ပုဂ္ဂိုလ်လို့စွဲရင်ဒိဋ္ဌိတတ္တဝါလို့စွဲရင်ဒိဋ္ဌိယောက်ျားမိန်းမလို့စွဲရင်လူဘက်နာဘက်ခွေးချင်းကတိစ္ဆာန်ပဲလို့စွဲရင်ဒါရီဟာဒိဋ္ဌိစွဲရည်ပဲနော်လောကအနေနဲ့တော့မမှန်ဘူးလားမှန်လားလောကအနေနဲ့မှန်တယ်သမ္မုဋ္ဌိတိစ္ဆာသမ္မုမှန်တရားဘာတရားလဲလဲသမ္မုမှန်တရားဆိုင်းဖို့စွဲထားလို့မှန်နေတာပါကောကြီးပြဆိုင်မှုဆွဲလဲပုံပန်းသရာကြည့်ပြီးတော့ဆိုင်မှုဆွဲထားတာဟုတ်တယ်မလားသမုတ်ထားလို့မှန်းနေတာလောကအနေနဲ့မှန်းနေတာဒါပေမဲ့လောကသစ္စာနာသစ္စာလောကရဲ့အမှန်တရားတွေတကယ်အမှန်စစ်မဟုတ်ဘူးเนาะဒီတော့ယနေ့ဘုန်းကြီးတို့ပရိသတ်တွေကအမှန်တရားကိုရှာဖွေနေတဲ့အခါမှာလောကရဲ့အမှန်တရားရှာဖွေရမှာလားတကယ်အမှန်တရားရှာဖွေရတကယ်အမှန်တရားကိုရှာဖွေရတကယ်မှန်တရားသည်ပရမတ္ထတရားပရမတ္ထတရားသရကစိတ်တွင်စတ္တသိတွင်ယုတ်တွင်နိဗ္ဗာန်တွင်အဲ့ဒီတရားတွေကတကယ်အမှန်တရားအဲ့ဒီမှန်တရားကိုမြင်အောင်ရှာဖွေဖို့လိုတယ်အဲ့ဒီမှန်တရားကိုသိအောင်ကြိုးစားဖို့လိုတယ်နော်ဒါကြောင့်ခဏိဘုန်းကြီးတို့ပရိသတ်တွေကဟောဒီရေတမလာပြီးတော့အမှန်တရားသိအောင်လာကြိုးစားနေကြတဲ့ယောဂီတွေဒီလိုမှတ်ဖို့ဟုတ်တယ်မဟုတ်လားဒီတော့ဘာသာဝကီမင်းသားတွေရှာနေကြတယ်အမျိုးသမီးတရားကိုလိုက်ပြီးတော့ရှာနေကြအမျိုးသမီးတရားကိုလိုက်ပြီးတော့ရှာနေတဲ့အခါကျတော့အမျိုးသမီးဆိုတာတကယ်ရှိတဲ့တရားလားမရှိတဲ့တရားမရှိတဲ့တရားကိုရှာရင်တကယ်တွေ့နိုင်ပါမလားမတွေ့နိုင်ဘူးနော်မရှိတဲ့တရားကိုရှာရင်မတွေ့နိုင်ဘာဖြစ်လို့မတွေ့တယ်လဲတကယ်မှမရှိပဲပဲဒီလိုဆိုရင် ဘယ်တရားကိုရှာမှတွေ့နိုင်ပါလဲတကယ်ရှိတဲ့တရားကိုရှာမှတွေ့နိုင်ပါနော်အဲ့တော့အမျိုးသမီးတရားကိုတွေ့ပြီမဲ့လို့လည်းပဲတကယ်လို့မိမိကအမျိုးသမီးလို့ထင်လို့သာအမျိုးသမီးဖြစ်နေတာနော်တကယ်ရှိတဲ့တရားမဟုတ်တဲ့အခါကျတော့အမျိုးသမီးတွေ့ပြီမဲ့တကယ်တွေ့တယ်လို့ခေါ်နိုင်မှာမလားမခေါ်နိုင်ဘူးဒီပြင်ဟာမကြည့်ပါနဲ့ယဟန်တော်ရှင်မြတ်တပါအယောဇုကမတာစီးပြန်နေတဲ့ဉာဏ်တော်ရှင်မြတ်တပါးတောကြောင့်မှနေတဲ့ဉာဏ်တော်ရှင်မြတ်မြို့ရဲရွာတွေကိုဆုံးကကြွားတဲ့အခါကျတော့မြို့ရဲကနေမြို့သမီးတယောက်ထွက်လာတယ်။ဘာကိစ္စနဲ့ထွက်လာသလဲဆိုရင်သူ့ယောက်ျားခင်ပွန်းနဲ့စိတ်ဆိုးပြီးထွက်လာတာ။အဲဒီလိုထွက်လာတဲ့အခါကျတော့ကြွားပြမှာဒီဉာဏ်တော်ရှင်မြတ်နဲ့တွေ့တွေ့။ဒါတော့မြို့သမီးကသူ့ကိုပြုံးပြပြောင်းပြလိုက်တာလေးကိုကြည့်လိုက်ပြီးတော့သူရဲ့သမထမ်းလေးဆောင်ပြီးတော့ဆက်ပြီးတော့ကြွသွားတယ်။ယောဟန်နာရောက်တဲ့အခါကျတော့သူရဲ့အမျိုးသားယောက်ျားနဲ့ယောက်ျားကနောက်ကနေလိုက်လာ။အဲဒီလိုလိုက်လာတော့ယန္တရှင်မင်းနဲ့တွေ့တယ်။တွေ့တဲ့အခါမှာအရှင်မယားဟောဒီလမ်းကနေသွားတဲ့အမျိုးသမီးတယောက်လမ်းမှာတွေ့ခဲ့သလား။ဒီလိုမေးတယ်နော်။အဲယန္တရှင်မင်းကဗာပြန်ပြောတယ်လဲဆိုရင်ယောက်ျားလားမိန်းမလားတော့မသိဘူးငါအယောဇုတကူတော့တွေ့ခဲ့တယ်ဟုတ်တယ်မလားတွေ့ခဲ့တာဗာတွေ့ခဲ့တာလေယောက်ျားလားမိန်းမလားတော့မသိဘူးဟုတ်တယ်မလားအယောဇုတကူတော့တွေ့ခဲ့တယ်တကယ်တမ်းကြည့်ရင်တခြားလားယောဇုကြီးလားအသာသေးယောကျော်ဒါရင်းနဲ့ဖွင့်စည်းထားလို့ယောက်ျားလို့ခေါ်နေတာမိန်းမလို့ခေါ်နေတာတကယ်တမ်းကျတော့ယောက်ျားသရာလည်းမရှိဘူးမိန်းမသရာလည်းမရှိဘူးအသာသေးယောကျော်ပဲရှိတယ်နော်အဲ့ဒါကြောင့်မလို့ပုံမသရာကြည့်ပြီးတော့ဒါမျိုးသမီးတယောက်လို့ပြောပြီးမဲ့တကယ်တမ်းကျတော့သာသွေရိုးကြောတွေပေါင်းဆက်ဖွဲ့စည်းထားတဲ့ခန္ဓာကိုယ်ကြီးပဲဒီလိုမလားအမြင်နေနော်မှန်တဲ့အမြင်ရအောင်တဖြည်းဖြည်းနဲ့ကြိုးစားယူဖို့လိုပါတယ်တကယ်တမ်းပြောကြသို့ဆိုရင်သာသွေရိုးကြောကိုကြည့်ပြီးတော့အသာသေးရိုးကြောလို့ပြောတာတောင်မှတကယ်မှန်တဲ့စကားဟုတ်ပါမလားဟုတ်ပါဘူးဒါလည်းမဟုတ်သေးဘူးဘာဖြစ်လို့လဲဆိုတော့အသာသွေးရိုးကြောဆိုတာလေသူလည်းတခါတခြားလားတကနာတတင်ကပဲယက်တည်နေတဲ့တရားလားတတင်ကပဲယက်တည်နေတဲ့တရားဘာဖြစ်လို့တော့ဆိုတော့အသာသွေးရိုးကြောလည်းမပြည့်စည်တဲ့သဘောရှိတာလားပြည့်စည်တဲ့သဘောရှိတာပေါက်ပြန်တဲ့သဘောရှိတာပဲနော်အသာဆိုတာကလည်းပဲပေါက်ပြန်တဲ့အသွေးရိုးကြောဒါတွေကလုံးပေါက်ပြန်နေတာပဲဒါကြောင့်မလို့ဟောဒီတရားတွေဒီအသာလို့ပြောတာကလည်းပဲပြညတ်ပဲပေါ်မသရာကြည့်ပြီးတော့အသားလို့ခေါ်တာအသွေးလို့ပြောတာလဲပေါ်မသရာကြည့်ပြီးတော့ပြောတာအယိုးကြောသရာလဲပေါ်မသရာကြည့်ပြီးတော့နာမပေးထားတာတကယ်အစစ်မှန်ကတော့ဒီထဲမှာရှိနေတဲ့ရုပ်သဘာဝနာမ်သဘာဝတွေကသာတကယ်အစစ်မှန်တရားတွေအဲ့ဒီလိုသဘောပေါက်နားလည်လိုက်ပါဟုတ်တယ်မလားအဲ့ဒီတော့အခုဗဒဝကေယညီနောင်မင်းသားတွေအမျိုးသမီးတရားကိုရှာတယ်ရှာလို့အဲ့ဒီအမျိုးသမီးနဲ့ပတ်ပင်းတွေ့ရင်တော့မှသူတို့တွေ့တာအတွေ့တကယ်မှန်သောအတွေ့ဟုတ်ပါမဟုတ်နိုင်ဘူးဘာဖြစ်လို့တော့အမျိုးသမီးဆိုတာဒီတကယ်ရှိတဲ့တရားလားမရှိတဲ့တရားတကယ်ရှိတဲ့တရားကယုံတရားနဲ့နတ်တရားဒီတော့ယုံနာခန္ဓာမှမတွေ့သေးရင်အမြင်မှန်တယ်လို့မပြောနိုင်သေးဘူးတကယ်တွေ့တယ်လို့မပြောနိုင်သေးဘူးဒီလိုမလားယောက်နံခန္ဓာအတွင်းမှာတကယ်တွေ့တယ်လို့ပြောနိုင်တာပြောနိုင်တာเนาะယောက်နံခန္ဓာမတွေ့ရင်တကယ်တွေ့တယ်လို့မပြောနိုင်ဘူးဒါကြောင့်မြတ်စွာဘုရားသခင်ကရောမြတ်ကြီးကအဲ့ဒီသဘောအတိတ်ဘက်ကိုကြည့်ရပြီးတော့မင်းတို့အမျိုးသမီးတရားကိုလိုက်ရှာတာနဲ့ကိုယ့်ကိုယ်ကိုရှာတာဘယ်ကမြတ်တယ်လဲဘယ်ကမှန်ကန်သောရှာခြင်းဖြစ်တယ်လဲဖြစ်ပါလိမ့်မလဲဒီလိုမေးလိုက်အဲ့လိုမင်းလည်းတော့ဒီမင်းသားတွေကလည်းပဲပါရမီပြည့်ထားတဲ့ပုဂ္ဂိုလ်တွေဆိုတော့သူတို့ကလည်းတွေးကြော်ရှိတဲ့ပုဂ္ဂိုလ်တွေပဲဟုတ်တယ်မဟုတ်လားကိုယ့်ကိုယ်ကိုရှာသလားကိုယ်လူဆိုတဲ့ပုံမှန်သဏ္ဍာန်ကြီးရှာရမယ်လို့ပြောတာဟုတ်ရလားဟုတ်ပါဘူးငါဆိုတာဘာတော့ဒါကိုရှာဟုတ်တယ်မဟုတ်လားအမျိုးသမီးဆိုတာဘာတော့အမျိုးသားဆိုတာဘာတော့ငါဆိုတာလည်းဘာတော့မင်းသားဆိုတာလည်းဘာတော့အဲ့ဒါကိုတွေးအောင်ရှာဖို့မြတ်စွာဘုရားကပြောလိုက်တာဒီလိုမဟုတ်လားကိုယ်ကိုယ်ကိုတွေ့အောင်ရှာကိုယ်ကိုယ်ကိုရှာသော်ကိုယ်ကိုယ်ကိုခန္ဓာကိုယ်ကြီးကတော့ရှိနေတာပဲအထူးရှာစရာလိုလားမလိုပါဘူးရှိနေတာကိုเนา ဒါပေမဲ့ဒီခန္ဓာကိုယ်ကြီးပြောင်းနေလို့ရှာခိုင်းတာလားဒီခန္ဓာကိုယ်ကြီးအကြောင်းသိစေခြင်းလို့ကြည့်ခိုင်းတာလားဒီခန္ဓာကိုယ်ကြီးအကြောင်းကိုသိစေခြင်းလို့ကြည့်ခိုင်းတာဟုတ်တယ်မဟုတ်လားအဲဒီလိုကြည့်ရချင်းနဲ့မြတ်စွာဘုရားသခင်ပရမေကြီးကပြောလိုက်တာအဲဒီလိုပြောလိုက်တော့မင်းသားတွေကသဘောပေါက်သွားတာဗောနော်သဘောပေါက်သွားတော့ဟုတ်တယ်အမျိုးသမီးတယောက်လိုက်ရှာလို့ဘာကြောင့်ရှိမှလဲဒီကိုယ်ခန္ဓာကိုမိမိရဲ့ခန္ဓာကိုပြန်ပြီးတော့ခန္ဓာရဲ့အကြောင်းတရားကြိုးစားလိုက်မယ်ဆိုရင်အမြင်မှရမှာပါလားသဘောမပေါက်ဘူးလားပေါက်တော့အဲဒီလိုပေါက်ပြီးတော့မှန်လားဗာရှင်မယားမိမိကိုယ်ကိုရှာတာကပို့ပြီးတော့ကျိုးများပါတယ်ဒီလိုပြောလိုက်တာတော့ဘုန်းကြီးတို့ယောဂီတွေလည်းပဲကနေကြားသွားရှာရမလားကိုယ်ကိုယ်ကိုပြန်ရှာရမလားအမြင်မှန်ရခြင်းရဲ့အမှန်တရားတွေ့ခြင်းရဲ့တခြားသွားရှာရမလားကိုယ်ကိုယ်ကိုရှာရမလားတရားရှာရင်ကိုယ်မှာတွေ့မှာတခြားသွားမရှာနဲ့ဟုတ်တယ်မလားတခြားသွားမရှာနဲ့တရားရှာရင်ကိုယ်မှာတွေ့မှာပဲနော်အဲ့ဒီတော့တဲ့ကောင်းမိသားပြီမိမိကိုယ်ကိုပြန်ပြီးတော့ရှာကြည့်လိုက်တဲ့အခါကျတော့နော်ပုဂ္ဂိုလ်လို့ပြောမယ်တတ္တဝါလို့ပြောမယ်ငါလို့ပြောမယ်ယောက်ျားမိမလို့ပြောမယ်ပုဂ္ဂိုလ်တတ္တဝါငါတတ္တဝါယောက်ျားမိမဆိုတာဒီဘာတော်ပညာဘုရားကိုကြည့်ပြီးတော့နာမည်ပေးထားတာတော့ပုံမှန်တရားကြည့်ပြီးတော့နာမည်ပေးထားတာအဲ့ဒီနာမည်ပေးထားတဲ့ပုဂ္ဂိုလ်တတ္တဝါငါဆိုတာကလည်းခွဲခြားစိတ်ပြကြည့်လိုက်တဲ့အခါကျတော့ဒုပေါင်ကချေလက်ခန္ဓာကိုယ်စိတ်ပိုင်းဒီမတွေ့ရဘူးလားတွေ့ရလားအဲ့ဒီလိုခန္ဓာကိုယ်စိတ်ပိုင်းတွေကိုတစ်ခုချင်းတစ်ခုချင်းလိုက်မိကြည့်လိုက်။တော့ခြေတော်သည်ပုဂ္ဂိုလ်လားတတ္တဝါလားငါလားဒါလည်းမဟုတ်ဘူး။လက်သည်ပုဂ္ဂိုလ်တတ္တဝါလားငါလားဒါလည်းမဟုတ်ဘူး။ဦးကောင်းသည်ပုဂ္ဂိုလ်တတ္တဝါလားငါလားဒါလည်းမဟုတ်ဘူး။ဒီလိုဆိုရင်ပုဂ္ဂိုလ်တတ္တဝါဆိုတာဘယ်လိုကိုပြောတာလဲ။ဟောဒီခြေတွေလက်တွေဦးကောင်းနေခန္ဓာကိုယ်စိတ်ပိုင်းတွေပေါင်းဆက်ဖွဲ့စည်းပြီးတော့ပုံပန်းတရားဖော်ထားတာကိုပုဂ္ဂိုလ်တတ္တဝါလို့ပြောနေတာဟုတ်တယ်မဟုတ်လားဒီနေရာမှာဘုန်းကြီးတို့ပြိဿတိတကုစဉ်းစားပေါ့မိလိန်နာမင်းကြီးနဲ့ရှင်နာကသိန်းတို့အမေဖြစ်ပြုလုပ်တဲ့နေရာမိလိန်နာမင်းကြီးကပြောတဲ့ရှင်နာကသိန်းကိုအရှင်ဖေယအရှင်နာကသိန်းရှင်နာကသိန်းနဲ့ပြောပြောနေကြတာအရှင်နာကသိန်းဆိုတာဟောဒီနဲ့ကလေးလားဒီလိုမေးလိုက်တကယ်လေးကံပြီးတော့မေးလိုက်တာနော်အရှင်ဘုရားအရှင်ဘုရားကိုရှင်နာကသိရှင်နာကသိနဲ့လူတွေကခေါ်ခေါ်နေကြတယ်အရှင်နာကသိဆိုတာဟောဒီလက်ကလေးလားကံပြီးတော့မေးလိုက်တော့ဘယ်လိုပြန်ဖြေတော့ဟောတယ်ပြောမလားမဟုတ်ဘူးပြောမလားလက်သည်အရှင်နာကသိလားမဟုတ်ဘူးနော်ဒီတော့မေးလိုက်တယ်ဟောဒီခြေတော်ကလေးသည်ရှင်နာကသိလားမေးတော့လေဟောဒီဦးကောင်းလေးသည်ရှင်နာကသိလားမေးတော့လေဟရိခန္ဓာကိုယ်သည်အရှင်နာကသိန်းလားမေးတော့လေဒါလည်းမဟုတ်ဘူးဒီလိုဆိုတော့အရှင်ဘုရားအရှင်ဘုရားကပြောတော့အရှင်ဘုရားဟာအရှင်နာကသိန်းလို့ပြောနေတယ်တကယ်တကယ်ကျတော့တစ်ခုချင်းတစ်ခုချင်းခန္ဓာကိုယ်စိတ်ပိုင်းနဲ့ကောက်မေးကြည့်လိုက်တဲ့အခါကျတော့လည်းပဲအရှင်နာကသိန်းဆိုတာမတွေ့ဘူးအဲဒီတော့ရှင်ဘုရားပြောတဲ့စကားနဲ့ဆန့်ကျင်နေပါလားဒီလိုပြောလိုက်တာကိုနော်အရှင်မြတ်ကပြောတော့လဲအရှင်မြတ်ရှင်နာကသိန်းလို့ပြောနေတယ်တကယ်တကယ်ကြတော့လည်းပဲခန္ဓာကိုယ်စိတ်ပိုက်နေတစ်ခုချင်းတစ်ခုချင်းတစ်ခုချင်းလိုက်မေးကြည့်လိုက်တော့လဲရှင်နာကသိန်းဆိုတာမဟုတ်ဘူးဆိုတော့ဘယ်မလဲဘယ်နေရာနေရှင်နာကသိန်းတော့ဒီလိုမလားကောင်းလဲရှင်နာကသိန်းမဟုတ်လဲလဲရှင်နာကသိန်းမဟုတ်ခြေတော်လဲအရှင်နာကသိန်းမဟုတ်ခန္ဓာကိုယ်စိတ်ပိုက်နေတစ်ခုမှအရှင်နာကသိန်းမဟုတ်အသားလဲမဟုတ်အသွေးလဲမဟုတ်ကြောလဲမဟုတ်ရိုးလဲမဟုတ်ဘာတခုမှရှင်နာကသိမဟုတ်ဘူးဆိုတာရှင်နာကသိဆိုတာဘယ်နေရာလေးပဲဘယ်နေရာမှရှိတော့ဒီလိုမေးလိုက်တာပေါ့ဒီတော့ရှင်နာကသိကပြန်မေးတယ်ရှင်မင်းကြီးဒီလိုဆိုရင်သင်မင်းကြီးကပြန်မေးမယ်သင်မင်းကြီးကဘာနဲ့လာတော့မလားပါရှင်မရယထာနဲ့လာတာပေါ့ယထာနဲ့လာတယ်ဆိုရင်ကဲကောင်းပြီပြန်စားအဲ့ဒီယထာဒါယထာပေါ့ခင်ဗျာယထာကိုတည်းလက်ညှိုးထုတ်ပြလိုက်တာဒီတော့ရှင်နာကသိကပြောတယ်ယထာဘိလေးကဲပြီးတော့ရှင်မင်းကြီးဟောဒီယထာဘိသည်ယထာလားဟောဒီဘိသည်ယထာလားဒီလိုမေးတယ်ပရိသတ်တို့ဘိသည်ယထာလားမဟုတ်ဘူးဘိသည်ယထာမဟုတ်ရင်ဟောဒီဝင်ရောသည်ယထာလားမဟုတ်ပါဘူးဝင်ရောလည်းယထာမဟုတ်ဘူးတဘောသည်ယထာလားမဟုတ်ပါဘူးတဘောလည်းယထာမဟုတ်ဘူးဒီလိုမလားတဘောလည်းယထာမဟုတ်ဘူးတခုချင်းတခုချင်းလိုက်မေးတယ်ယထာတွေ့လား အရှင်မင်းကြီးအရှင်မင်းကြီးကပြောတော့ယထာနဲ့လာတယ်လို့ပြောတယ်အခုလိုက်ကြည့်လိုက်တဲ့အခါကျတော့လည်းပဲဘယ်နေရာမှာယထာဆိုတာမတွေ့ဘူးအရှင်မင်းကြီးလိမ့်နေတာတော့ပြန်ပြောလိုက်တာကိုအဲ့ဒီတော့မှမေလင်နာမင်းကြီးသဘောပေါက်သွားတယ်မှန်လားပါအရှင်မယားဘယ်နေရတဲ့ဝေရောတွေတဘောတွေတခုချင်းတခုချင်းကတော့ယထာပဲဟုတ်ပါမလဲဒါပေမဲ့အဲ့ဒီအရာဟုတ်တွေပေါင်းစပ်ဖွဲ့စည်းထားတဲ့ပုံမှန်တရားကြည့်ပြီးတော့ယထာလို့ခေါ်လိုက်တာပေါ့ခင်ဗျာမပြေဘူးလားဖြစ်လားဒီတော့မှရှင်နာဂတိကဘာပြန်ပြောလဲအရှင်မင်းကြီးအဲ့ဒီလိုပဲပေါ့အရှင်နာဂတိစရဟာလည်းလည်းမဟုတ်ဘူးခြေတော်လည်းမဟုတ်ဘူးခေါင်းလည်းမဟုတ်ဘူးကိုယ်လည်းမဟုတ်ဘူးသေသသားသွေးရိုးကြောတခုမှရှင်နာဂတိမဟုတ်ဘူးဒါပေမဲ့အဲ့ဒါတွေပေါင်းစပ်ထားတာကိုအရှင်နာဂတိလို့ခေါ်တာပေါ့ဒါမပြေဘူးလားဖြစ်လားဒီတော့ရှင်နာဂတိဆိုတာဒီတခုချင်းတခုချင်းလိုက်ကြည့်လိုက်လို့ရှင်နာဂတိတွေ့လားပေါင်းစပ်ဖွဲ့စည်းပြီးတော့ပုံဖော်ထားတာကိုအရှင်နာဂတိလို့ခေါ်တာအဲဒီတော့ပဲယောက်ျားမိန်းမသရာဟာလည်းပဲပုံပန်းသရာကြည့်ပြီးတော့ယောက်ျားမိန်းမလို့ခေါ်တာလူရဏတိမြမာတိသရာလည်းဒီတိုင်းပဲပုံပန်းသရာကြည့်ပြီးတော့လူရဏမြမာလို့ခေါ်တာမလားတကယ်တကယ်ကြတော့ဘယ်နေရာမှာလူရှိတော့ဘယ်နေရာမှာမရှိဒုကောင်းသည်လူလားခြေတော်သည်လူလားပေါင်းသည်လူလားခါသည်လူလားလက်သည်လူလားဒီလိုဆိုလူသရာဖေဟာတော့အာလုံးပေါင်းစပ်ထားတဲ့ပုံမန္တရာကြည့်ပြီးတော့လူလို့ခေါ်တာဒီလိုမလားဒီပုံမန္တရာကတော့လူလို့ခေါ်လိုက်ပါဒီပုံမန္တရာကတော့ခွေးလို့ခေါ်လိုက်ပါဒီပုံမန္တရာကတော့နွားလို့ခေါ်လိုက်ပါဒီတော့ဟောရိနာမည်သည်တခြားကိုကြည့်ပြီးပေးထားတဲ့နာမည်လားပုံမန္တရာကြည့်ပြီးတော့ပေးထားတဲ့နာမည်လားဒီတော့တကယ်မရှိတဲ့နာမည်မျှတာဖြစ်နေတာပေါ့တကယ်မရှိတဲ့နာမည်မျှတာဖြစ်နေတော့နာမည်သာပညာပေါ့တကယ်မရှိတဲ့တရားသည်ပညာဒီလိုပြောလိုက်တာဒီလိုမဟုတ်လားအဲ့ဒီတော့အဲ့ဒီပညာကြီးကိုလိုက်ပြီးတော့ရှာနေလို့ကတော့ဘယ်မလဲဘယ်တွေ့နိုင်မှမလဲနော်ဒုက္ခကိုကြည့်တော့လည်းလူမဟုတ်ခြေတော်ကိုကြည့်တော့လည်းလူမဟုတ်ခါကိုကြည့်တော့လည်းလူမဟုတ်ပေါင်ကိုကြည့်တော့လည်းလူမဟုတ်လက်ကိုကြည့်တော့လည်းလူမဟုတ်လူသရာရှာလို့ရပါမလားအခုနအရှင်းနာကနေရှာလို့မရတယ်လို့လူသရာလည်းရှာလို့မရဘူးယောက်ျားသရာလည်းမိန်းမသရာလည်းရှာလို့မရပါဘူးရှာလို့မရတာကိုလိုက်ရှာနေမယ်ဆိုရင်မောယုံပဲဖတ်တယ်မှာပေါ့သာစရာလည်းမရှိသမီးစရာလည်းမရှိသာမောတာကိုသာလို့ဆွဲနေတယ်သမီးမောတာကိုသမီးလို့ဆွဲနေခြင်းသည်အမှန်တရားကိုဆွဲနေတာလားအမှားကိုမှန်နေပြီဆွဲနေတာလားအမှားကိုမှန်နေပြီဆွဲတာသည်တခြားလားဒိဋ္ဌိလားအဲ့ဒါဗာဒိဋ္ဌိတော့တက္ကရာဒိဋ္ဌိအော်တို့ရှာနေတာဟာအမှားရှာခြင်းဖြစ်နေတာပါလားဟုတ်တယ်မလားအမှန်ရှာရလားအမှားရှာရလားအမှားရှာခြင်းဖြစ်နေတာပါလားလို့တော့မပေါ်ဘူးလားပေါ့ဒီတော့အမှန်တရားသည်ဘာတော့စဉ်းစားကြည့်လိုက်အမှန်တရားသည်ဘာတော့ဆိုတော့ဘုန်းကြီးတို့ပြိတ္တတည်းဟောဇင်းမြစ်ကနေပြန်ပြီးတော့ကြည့်လိုက်မယ်ဆိုရင်ဟောဒီပုံမန္တရာလူရယ်လို့ဖြစ်လာခြင်းအကြောင်းတရားသည်တခြားလားအဝိဇ္ဇာတဏအဝိဇ္ဇာသင်္ခါရလားအတိတ်တုန်းကအဝိဇ္ဇာနဲ့သင်္ခါရဒီလိုမလားအဝိဇ္ဇာနဲ့သင်္ခါရမြတ်စွာဘုရားကဒီတိုင်းပဲအမေ့ရှိထားတယ်နော်မြတ်စွာဘုရားကိုယ်တိုင်လည်းပဲပုဂ္ဂိုလ်တ ত্ত্ব ဘာတွေရဲ့အနေထားကိုမရှာခဲ့ဘူးလားရှာခဲ့တာအတိတ်တုန်းကရှာခဲ့ဘူးတာကိုနော်အတိတ်တုန်းကရှာခဲ့ဘူးတဲ့အခါကျတော့ယနေ့ဘုရားဖြစ်တော်မူသည့်နေ့ကျတော့မြတ်စွာဘုရားကအမြင်မှန်တွေ့သွားတယ်ဩအတိတ်တုန်းကပုဂ္ဂိုလ်ဆိုတာလေပြောတာပြောတာတကယ်မရှိပါဘူးတတဝါဒရာလည်းတကယ်မကြည့်ပါဘူးတကယ်ရှိတာကဝိဇ္ဇာနဲ့တဏှာဘာတရားနဲ့ဘာတရားလဲအဝိဇ္ဇာနဲ့တဏှာတရားနှစ်ပါးသာတည်တုံးကရှိခဲ့ပါလားဒီလိုညာထဲမှာမပေါ်ဘူးလားပေါ့အတိတ်ကာလအကြောင်းတရားကဝိဇ္ဇာနဲ့တဏှာဆိုအကျိုးတရားကတခြားလားခန္ဓာ၅ပါးလားအဲ့ဒီလိုမြတ်စွာဘုရားမြင်ခဲ့တယ်ဟုတ်တယ်မလားအဲ့ဒီလိုမြတ်စွာဘုရားမြင်ခဲ့တဲ့လမ်းကြောင်းကိုဘုန်းကြီးပရိသတ်တွေကလည်းပဲယနေ့ပါဒဝေကင်းကြီးတော်တို့ကဲ့သို့ဒီလမ်းကြောင်းအတိုင်းမလိုက်ရဘူးလားလဲရမှာလားမလိုက်ရပါဘူးဒီတော့မိမိတို့ရဲ့အတိတ်ကိုပြန်ကြည့်လိုက်ရင်အဝိဇ္ဇာတွေမဲ့သင်္ခါရတွေနော်တဏှာသရသာထားလိုက်အဝိဇ္ဇာတွေမဲ့သင်္ခါရတွေမဲ့အတိတ်ဝိဇ္ဇာသင်္ခါရကြောင့်ပစ္စုပန်မှာပါရရလာတော့ခန္ဓာ၅ပါးပါရတဲ့အဝိဝိညာဉ်နာယုတ်ဒီတော့အတဲဝိဇ္ဇာသင်္ခါရဆရာဟာလည်းပဲပုဂ္ဂိုလ်တ ত্ত্ব ဘာလားဓမ္မပစ္စုပ္ပမရလာတဲ့ခန္ဓာ၅ပါးကလည်းပုဂ္ဂိုလ်တ ত্ত্ব ဘာလားဓမ္မ ဟောပြီဒါဖြင့်လူဘဝရောက်လာတဲ့လူတယောက်ဖြစ်လာတယ်ပြောမယ်ဒါပေမဲ့ဖြစ်လာတဲ့လူဆိုတာဟာဒီခန္ဓာ၅ပါးဟာနတ်ပြည်ရောက်သွားတယ်လို့ပြောမယ်ရောက်သွားတဲ့နတ်ပြည်ဆိုတာဒီလည်းခန္ဓာ၅ပါးခွေးကျင်ကတိရိစ္ဆာန်ဖြစ်တယ်လို့ပြောမယ်ခွေးကျင်ကတိရိစ္ဆာန်ဆိုတာလည်းပါတယ်လေဒါလည်းခန္ဓာ၅ပါးပဲဒီလိုမဟုတ်လားဒီတော့လူဆိုတာကယာယီနာမည်ပေးထားတာနတ်ဆိုတာလည်းနာမည်ပေးထားတာခွေးကျင်ကတိရိစ္ဆာန်ဆိုတာလည်းပဲနာမည်ပေးထားတာယာယီနာမည်တွေပဲအမြဲတမ်းရှိနေတာကဘာတွေရှိနေတော့ဝိညာဏယောသာလယရဏဖသဝရဏဆိုတဲ့ခန္ဓာ၅ပါးပဲရှိနေကြတာမလားအဲ့ဒီလိုမိမိရဲ့ဘဝမိမိရဲ့အနေအထားကိုပြန်ပြီးတော့သုံးသပ်ကြည့်လိုက်တဲ့အခါကျတော့ပုဂ္ဂိုလ်တ attva တွေ့မှလားယုံနာခန္ဓာပဲတွေ့မှလားအေးပြစ္ဆုတ်ပါဘဝမှာယုံနာခန္ဓာရှိသလိုတိတ်တုံးကလည်းပဲပုဂ္ဂိုလ်တ attva လားယုံနာလားအဝိဇ္ဇာသရာလဲနန္တရားသင်္ခါရသရာလဲနန္တရားနန္တရားပဲရှိတာပဲအဲ့ဒီနန္တရားတွေကဘလူကိုမှီပြီးဖြစ်တော့ယောက်ကိုမှီပြီးဖြစ်တာဆိုတော့တိတ်တုံးကလည်းယုံနံနေပဲရှိတာပဲပြိဿောဘာမှလည်းဘာတွေဖြစ်တော့ယုံနံနေပဲဖြစ်တာပဲဟုတ်တယ်မလားအဲ့ဒီတော့ရှာကြည့်လိုက်တဲ့အခါကျတော့အော်လူဘဝသရာဟာယုံနံပါလားခန္ဓာ၅ပါးပါလားနတ်သရာလဲယုံနံပါလားခန္ဓာ၅ပါးပါလားခွေးကျင်ကတိစ္ဆာသရာဟာလည်းပဲယုံနာပါလားခန္ဓာ၅ပါးပါလားလို့အမြင်မှန်လေးတွေမရဘူးလားရရပြီအမြင်မှန်လေးတွေရပြီနော်အဲဒီတော့မြင်မှန်လေးနဲ့ဆက်ပြီးတော့ကြည့်လိုက်တဲ့အခါကျတော့ကဲလောလောဆယ်မိမိတို့ရဲ့တဏ္ဍာမဖြစ်နေတဲ့ပြစ္ဆုတ်ပါခန္ဓာလေးကိုကဲခတ်ကြည့်လိုက်တစ်စင်းတက်ကြည့်လိုက်အဲဒီတော့တစ်စင်းတက်ကြည့်လိုက်တဲ့အခါကျတော့ပြစ္ဆုတ်ပါခန္ဓာဆိုတာဒီအကြောင်းတိုက်လို့ပေါ်တဲ့အကျိုးခန္ဓာဒါရလေအကြောင်းတိုင်းလို့ပေါ်တဲ့အကျိုးခန္ဓာအကြောင်းအကုမတိုင်းလို့အခုဖြစ်ပေါ်လာတဲ့အကျိုးတရားဒီလိုမလားအကုမအကြောင်းတိုင်းလို့အခုပေါ်လာတဲ့အကျိုးတရားသည်ပြစ္ဆုတ်ပံခန္ဓာဒီတော့မျက်စိကြည်နဲ့ဆင်းနဲ့တိုက်တဲ့ဗာစိတ်ပေါ်မျက်စိကြည်နဲ့အဆင်းကအကြောင်းမျက်စိကအကျိုးအကြောင်းကြောင့်ဖြစ်တဲ့အကျိုးနော်မြင်စိတ်ကလေးဖြစ်လာတဲ့မြင်စိတ်ဒီပါလို့ရှိမြင်စိတ်ဒီပါသဘောရှိသိတတ်တဲ့သဘောရှိဘာကိုသိအခြင်းကိုသိဘာကိုသိတော့ဒီတော့အခြင်းကိုသိတာဒီမြင်စိတ်ဒီလိုမလားအခြင်းကိုသိတာဒီမြင်စိတ်ဒါဖိုင်တော့ပြိတ္တာဒီယနေ့မျိုးလုံးကလေးနဲ့နှမ်းကြည့်လိုက်တဲ့အခါမှာကြည့်လိုက်တဲ့ຢာကလေးကိုမသိဘူးလားသိသွားလားအဲ့ဒီလိုသိသွားတာဒီဘယ်လိုကသိတော့အဲ့ဒါမြင်စိတ်ကသိသွားတာငါသိတာလားမြင်စိတ်ကသိတာလားပုဂ္ဂိုလ်တ attva ကသိတာလားမြင်စိတ်ကသိတာလားမြင်စိတ်ကိုယ်တိုင်ကကောပုဂ္ဂိုလ်တ attva ဟောရလားတရားတရားလားနန္တရားလေးလားဟောပြီနန္တရားလေးဒီလိုအကက်ခတ်ကြည့်လိုက်ပါဒီလိုသဘောပေါက်ကြည့်လိုက်ပါဟုတ်တယ်မဟုတ်လားကဲကောင်းပြီဒါဖြင့်နာကြည်နဲ့တန်နဲ့တိုက်တော့ဗာစိတ်ပေါ်မယ်နာကြည်နဲ့တန်ကအကြောင်းရှားစိတ်ကအကျိုးအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားဒီလိုမဟုတ်လားနာကြည်သရာလဲပုဂ္ဂိုလ်တ attva လားယုံတရားလေးလားအသင်းအတန်သရာလဲပုဂ္ဂိုလ်တ attva လားယုံတရားလေးလားအဲ့ဒီယုံတရားနှစ်ပါးပေါင်းတော့နန္တရားတစ်ပါးဖြစ်တာပဲဒီလိုမလားယုံတရားနှစ်ပါးပေါင်းလို့နန္တရားတစ်ပါးဖြစ်တယ်နာခန္ဓာလေးဖြစ်တယ်အဲ့ဒီနာခန္ဓာသည်မြေကြာစိတ်ခန္ဓာ၅ပါးဘာခန္ဓာတွေလဲအဲ့ဒီကြာစိတ်သည်သူကဘာသဘောရှိတော့သိတတ်တဲ့သဘောရှိတယ်ဘာကိုသိတော့အတန်ကိုသိတာဘာကိုသိတယ်ဒီတော့အတန်ကလေးကိုသိတယ်အတန်ကလေးကိုသိတယ်အတန်ကိုသိတာသည်ဈာစိတ်ကသိတာပုဂ္ဂတတ္တဝါကသိတာလားဈာစိတ်ကသိတာဈာစိတ်ကသိတာနော်ဒီတော့အကြောင်းနဲ့မှလည်းပုဂ္ဂတတ္တဝါပါရလားအကျိုးနဲ့မှလည်းပုဂ္ဂတတ္တဝါပါရလားအားလုံးသည်တရားတရားတွေလားဓမ္မတရားတွေလားအဲ့ဒီနီးနဲ့မိမိတို့ရဲ့ခန္ဓာကိုတစ်ခုချင်းတစ်ခုချင်းတစ်ခုချင်းလိုက်ပြီးတော့ကြည့်လိုက်စမ်းပါပုဂ္ဂိုလ်တ attva ဆိုတာဘယ်မှမမတွေ့ဘူးဟုတ်တယ်မလားပုဂ္ဂိုလ်တ attva ဆိုတာဘယ်မှမမတွေ့ဘူးအားလုံးသည်ယုံတရားနဲ့နတ်တရားတွေရှိပဲနော်ယုံတရားနဲ့နတ်တရားတွေရှိပဲအဲ့ဒီတော့မိမိခန္ဓာကိုယ်ကိုပြန်ပြီးတော့ရှာကြည့်လိုက်တဲ့အခါကျတော့ပုဂ္ဂိုလ်တ attva တွေ့မှလားယုံနံတွေ့ဘာနဲ့ရှာလို့တွေ့တာလဲဉာဏ်နဲ့ရှာလို့တွေ့တာเนาะအဲ့ဒီလိုဉာဏ်နဲ့သာမရှာဘဲနဲ့ဒီတိုင်းမ မိမိတို့ရဲ့သာသနာမှာရှိနေတဲ့ဗကတိမျိုးလုံးနဲ့ကြည်ကြမယ်ဆိုရင်အမှန်တရားမြင်ပါလားမှားတယ်ပဲမြင်ပါလားယုတ်တရားကြည့်တော့လည်းပဲပုဂ္ဂိုလ်တတ္တဝါ ငါ။နံတရားကြည့်တော့လည်းပုဂ္ဂိုလ်တတ္တဝါ ငါ။ဒီလိုပဲမမြင်ဘူးလားမြင်လားခန္ဓာကဘယ်နှပါးပါလိမ့်သခန္ဓာတွေတော့ရုပ်ပဲခန္ဓာဝေဒနာခန္ဓာအရိခန္ဓာ၅ပါးကိုပဂရိမျက်လုံးနဲ့ကြည့်လိုက်တဲ့အခါကျတော့ရုပ်ဘက်ခန္ဓာလို့ရုပ်ဘက်ခန္ဓာတွေဖြစ်ဖြစ်ဖြစ်ကြတော့လည်းပဲရုပ်ဘက်ခန္ဓာဆိုတဲ့သဘာဝတရားကိုဉာဏ်နဲ့ကြည့်မှတွေ့မှာပဂရိမျက်စိနဲ့ကြည့်လို့တွေ့ပါ့မလားပဂရိမျက်စိနဲ့ကြည့်လို့မတွေ့ဘူးအဲဒီလိုပဂရိမျက်စိနဲ့ကြည့်လို့ဟောဒီရုပ်ဘက်ခန္ဓာကိုမတွေ့တဲ့အခါကျတော့မိမိကပုံမှန်တရားကြီးနဲ့စားထုတ်ပြီးတော့ဟောရာကြီးကယုတ်ပဲလို့ဒီလိုအသိတွေမဝင်မလားဝင်ပုံမှန်တရားကြီးကြီးပြီးတော့ဟောရာကြီးကယုတ်တရားကြီးပဲအဲ့ဒီပုံမှန်တရားကြီးကဟောတာပုဂ္ဂိုလ်တ attva ကြီးပဲဒါကငါပဲယောက်ျားပဲမိမပဲဒီလိုကိုအဲ့ဒီလိုဆွဲလိုက်တဲ့အခါကျတော့ယုတ်တရားကိုငါနဲ့စွဲရမရဘူးလားရောက်ပုဂ္ဂိုလ်တ attva နဲ့စွဲရမရဘူးလားရောက်သွားတာယုတ်ကိုငါလို့စွဲတယ်ဘာလဲယုတ်ကောငါလို့စွဲတယ်ယုတ်ကောပုဂ္ဂိုလ်တ attva လို့စွဲတယ်ဘာလဲလဲယုတ်ကောယောက်ျားမိန်းမလို့စွဲတယ်ဘာလဲလဲတော့ယုတ်ကောငါလို့စွဲတာသည်ယုတ်ဆိုတဲ့သဘာဝတရားကိုအမှန်တိုင်းမြင်လို့လားမမြင်လို့လားယုတ်ကောပုဂ္ဂိုလ်တ attva လို့ထင်တာသည်ယုတ်ဆိုတဲ့သဘာဝတရားကလေးကိုအမှန်တိုင်းသိလို့လားမသိလို့လားယောဂောယောက်ျားမိန်းမလို့ထင်တာဒီယောက်ရဲ့သဘာဝစိတ်မှန်ကိုသဘောပေါက်လို့လားမပေါက်လို့လားအဲဒီတော့ယုတ်ဆိုတဲ့သဘာဝတရားကလေးကိုသဘောမပေါက်ဘူးဆိုရင်မမြင်ဘူးဆိုရင်တော့ကိုထင်ကြရထင်တော့မယ်ကိုသဘောပေါက်ခြင်းတော့ပေါက်တော့မယ်ဟုတ်တယ်မလားအဲဒါကြောင့်ရူပတ္တတော်သမနုပ္ပတ္တိယောဂကိုကြည့်ပြီးတော့မှန်မမြင်ရင်ငါဆိုဆွတ်ရတယ်ဘာဆိုဆွတ်ရတော့ငါသရတခြားလားပုဂ္ဂိုလ်တ attva လားအဲ့ဒါယောက်ကောမှန်မမြင်ရင်ပုဂ္ဂိုလ်တ attva လို့ထင်တတ်တယ်ပေါ့ဗါရလေယောက်ကောမှန်မမြင်ရင်ပုဂ္ဂိုလ်တ attva လို့ထင်တတ်ပါတယ်အဲ့ဒီလိုပဲဝရဏကောမှန်မမြင်ရင်လည်းပုဂ္ဂိုလ်တ attva လို့မထင်တတ်ဘူးလားထင်တတ်ဩငါခံစားတယ်နော်ငါဆင်းရဲတယ်ငါချမ်းသာတယ်ငါထိုင်လို့ကောင်းတယ်ငါသွားလို့ကောင်းတယ်ငါနာတယ်ငါကျင်တယ်ငါကြိုက်တယ်ငါခဲတယ်နာရဲကျင်တဲ့ကြိုက်တဲ့ခဲတဲ့အပေါ်မှာခံစားနေတာသည်တခြားကခံစားတာလားဝေဒနာကခံစားတာဝေဒနာသာတခြားလားသဘာဝတရားလေးလားဘာနဲ့ကြည့်မှမြင်ပါလဲကိုကဉာဏ်နဲ့မကြည့်တတ်တဲ့အခါကျတော့သဘာဝတရားကိုမြင်သလားမမြင်ဘူးလားမမြင်ဘူးသဘာဝတရားကိုမမြင်တဲ့အခါကျတော့အဲ့ဒီသဘာဝတရားကလေးကိုပုဂ္ဂိုလ်တ attva ငါနဲ့စားထုတ်ပြီးတော့မမြင်ဘူးလားမြင်သွားလားပုဂ္ဂိုလ်တ attva ငါနဲ့စားတယ်ပြီးတော့ဩငါခံစားတယ်ဒီလိုမဟုတ်လားနားတော့ငါနားတယ်ခြေတော်ကနားတယ်ပေါင်ကကျင်းတယ်ခါကကြိုက်တယ်ပုဂ္ဂိုလ်တ attva ငါနဲ့စားတယ်ပြီးတော့မြင်လိုက်တဲ့အတွက်အမှန်မြင်လားမှားမြင်လားတကယ်အမှန်တရားကိုအမှန်တည်းမမြင်မဲနဲ့အမှားလို့မြင်သွားတာဒီလိုမဟုတ်လားညာဒိဋ္ဌာတနပတတိမြင်သိမြင်ထိုက်တဲ့အမှန်တရားကိုမမြင်ပါဘူးဆိုတာအဲ့ဒါပြောတာပေါ့ဟုတ်ရဲ့လားအဲ့ဒီလိုပဲသင်ညာသင်္ခါရဝိညာဉ်တဲ့ခန္ဓာကလေးတွေကိုလည်းပဲဘုန်းတော်ပရိသတ်တွေကဉာဏ်နဲ့သာမကြည့်ကြဘူးဆိုအမှန်တည်းမြင်မှာမလားအမှန်တည်းမမြင်တဲ့အခါကျတော့သင်ညာခန္ဓာကမှန်တတ်တဲ့သဘောရှိတယ်အဲ့ဒီမှန်တတ်တာကိုအောငါမှတ်မိတယ်ငါမှတ်ဉာဏ်နေကောင်းနေတာပဲငါမှမှတ်ဉာဏ်နေသိကောင်းနေတာကိုစသည်ဖြင့်ငါနဲ့မဆွဲဘူးလားဆွဲလားငါနဲ့ဆွဲလိုက်ရင်အမှန်မြင်တဲ့သဘောလားအမှန်မမြင်တဲ့သဘောလားပညာဆိုတဲ့သဘာဝကိုမှန်သိလို့လားမသိလို့ပညာသည်ပုဂ္ဂိုလ်တ attva လားသဘာဝတရားလေးလားအဲ့ဒီသဘာဝတရားကိုမှန်တယ်မမြင်တော့ဘူးဆိုရင်ဘုန်းတော်ပရိသတ်တွေကပုဂ္ဂိုလ်တ attva ငါနဲ့သွားပြီးတော့ဆွဲမိပြီပေါ့ငါမှန်မိတယ်ငါမိတ်လိုက်တာဒီလိုမဟုတ်လားငါမှန်မိတယ်ဆိုတာလည်းတခြားလားပုဂ္ဂိုလ်တ attva နဲ့ဆွဲတာလားငါမိတ်လိုက်တာဒါလည်းပုဂ္ဂိုလ်တ attva ပဲမဟုတ်လားသင်ညာခန္ဓာပေါ်မှာသင်ညာခန္ဓာလေးအားကောင်းနေတာကိုအောင်ငါမှတ်မိတယ်ဒီလိုပြောတာကို
တင်ညာခန္ဓာလေးနဲ့နဲ့လေးအာရော့သွားတာကြတော့အော်ငါမေးလိုက်တာဒီလိုမဟုတ်လားငါမေးလိုက်တာငါသတိတွေလဲလိုက်တာမပြောဘူးလားပြောလားဘယ်မလဲသတိလက်တယ်ဆိုတာလည်းတခြားလားတင်ညာရဲ့သဘောလားမှန်မိတယ်ဆိုတာလည်းတခြားလားတင်ညာရဲ့သဘောလားသတိတို့တင်ညာတို့ရဲ့သဘောတွေပေါ့ဒီလိုမဟုတ်လားအဲ့ဒါကဘုန်းကြီးတို့ပရိသတ်တွေကအမှန်တမ်းမြင်အောင်မကြည့်နိုင်ဘူးဆိုရင်ပုဂ္ဂိုလ်သတ္တဝါငါနဲ့မဆွဲဘူးလားဆွဲငါမှန်မိတယ်ငါသတိကောင်းတယ်ငါသတိမေ့တယ်ဒီလိုသားဆွဲတာကိုအမှန်ဆွဲလားအမှားဆွဲလားအမှားဆွဲနော်အဲ့ဒီလိုပဲဝိညာဉ်စရတရားသိတခြားလားသိတတ်တဲ့သဘောရှိတာလားမြင်မြန်တော့မြင်တယ်လို့သိတယ်ကြားတော့လည်းပဲကြားတယ်လို့သိတယ်နမ်းတော့လည်းပဲနမ်းတယ်လို့သိတယ်စားတော့လည်းပဲစားတယ်လို့သိတယ်တွေးထီတော့လည်းပဲတွေးထီတယ်လို့သိတယ်တွေးတော့တော့လည်းပဲတွေးတော့တယ်လို့မသိဘူးလားသိလားအသိကလေးတွေအားလုံးပေါင်းလိုက်ရင်ဘယ်နှမျိုးတော့6မျိုးဒီလိုမလားတဏီကုန်တဏီကဘာတွေပဲသိနေသိနေအဲ့ဒီသိတာတွေကိုခွဲကြည့်လိုက်ရင်ဘယ်နှမျိုးတွေ့တော့ဒီ6မျိုးပဲတွေ့တာပဲနော်အဲ့ဒီအသည့်တွေကိုဘုန်းတော်ပရိသတ်တွေကသဘောမပေါက်တဲ့အခါကျတော့အသည့်တွေတခြားလားသဘာဝတရားတွေလားသိတတ်တဲ့သဘောတွေပုဂ္ဂိုလ်တ attva လားသဘာဝတရားလေးလားသိတတ်တဲ့သဘောတွေယောက်ျားမိန်းမလားသဘာဝတရားလေးလားသိတတ်တဲ့သဘောတွေလူနတ်မြမလားသဘာဝတရားလေးလားသဘာဝတရားလေးအဲ့ဒီသဘာဝတရားကိုသဘာဝတရားလေးပါပဲလို့မိမိကသဘောမပေါက်တဲ့အခါကျတော့ဟောတာငါပဲငါသိတယ်ငါမြင်တယ်ငါကြားတယ်ငါနမ်းတယ်ငါစားတယ်ငါတွေ့တယ်ငါတွေ့တယ်ငါနဲ့မသုံးသဘူးလားသုံးသလားငါနဲ့သုံးသချင်းဒီတခြားလားပုဂ္ဂိုလ်တ attva နဲ့ဆွဲလိုက်တာလားပုဂ္ဂိုလ်တ attva နဲ့ဆွဲပြီးတော့သုံးသလိုက်တာကိုဒီလိုမဟုတ်လားဒီလိုဖွင့်တော့ပရိသတ်တွေကမိမိတဏ္ဍာမရှိနေတဲ့သဘာဝတရားကလေးတွေအမှန်တရားကလေးတွေကိုအမှန်တိုင်းသာမသိကြဘူးဆိုရင်ပုဂ္ဂိုလ်တ attva ဆိုတဲ့အမြင်နဲ့မမြင်ဘူးလားမြင်တော့မလားအမှန်တရားကယုတ်တရားနဲ့နတ်တရားအမှန်တရားကပုဂ္ဂိုလ်တ attva အမှန်တရားကဘာတယ်လဲအမှန်တရားကဘာတယ်လဲပုဂ္ဂိုလ်နဲ့ပုဂ္ဂိုလ်တ attva ငါတို့တစ်ပါးယောက်ျားမိန်းမလူနဲ့ပြပါဒီလိုမလားပြောကြည့်စမ်းပုဂ္ဂိုလ်သတ္တဝါငါသုတဘာယောက်ျားမိန်းမလူနဲ့ပြမအဲ့ဒါသိဘာတရားတော့အမှားတရားဘာတရားပါလဲဒီတော့အမှားတရားဆိုတာကယုံနာခန္ဓာရှင်းဆက်ပြောလိုက်ရင်ဖြစ်ပြက်ဖြစ်ပြက်သည်ဘာသစ္စာအဲ့ဒီတော့ယုံနာခန္ဓာဖြစ်ပြက်ဒုက္ခသစ္စာအဲ့ဒါသိဘာတရားတော့ပြန်ပြောအမှန်တရားတွေဘယ်လိုပါလဲအမှားတရားကဘယ်လိုပါလဲပုဂ္ဂိုလ်တ attva ငါသရဘာယောက်ျားမိန်းမလူနတ်မြမအဲ့ဒါကဘာတရားလဲအမှန်တရားကဘယ်လိုတွေတော့ဒုက္ခသစ္စာဒီလိုမလားအမှန်တရားကိုမမြင်မဲနဲ့အမှားကိုမြင်နေရင်နဲ့ယံဒိဋ္ဌန္တနဘသတိလို့ဒီလိုခေါ်တယ်ဒီလိုမဟုတ်လားအမှားကိုမမြင်မဲနဲ့အမှားကိုသိနေရင်လည်းပဲယံပတ္တိနတ္တဒိဋ္ဌံလို့ဒီလိုခေါ်တယ်ဒီလိုမဟုတ်လားအဲ့ဒီတော့အမှားကိုမမြင်အမှားကိုမြင်ပြောကြည့်စမ်းအမှားကိုမမြင်အမှားကိုမြင်တနည်းအားဖြင့်ပြောတော့အမှန်ကိုအမှားလို့မြင်တယ်အမှားကိုအမှန်လို့မြင်တယ်ပြောကြည့်စမ်းအမှန်ကိုအမှားလို့မြင်တယ်အမှားကိုအမှန်လို့မြင်တယ်နောက်တနည်းအားဖြင့်ပြောမယ်ဆိုရင်မြင်သိတဲ့အမှန်တရားကိုမမြင်မမြင်သိတဲ့အမှားတရားကိုမြင်တယ်ပြောကြည့်စမ်းဟောပြီအဲ့ဒါဒီလောကမှာရှိတဲ့သဘာဝတွေပဲဒီလိုမလားအဲ့ဒီသဘာဝတိုင်းနေနေကြမယ်ဆိုရင်ဘုန်းတော်ပရိသတ်တွေကအဝိဇ္ဇာနယ်ပယ်မှကင်းသလားမကင်းဘူးလားအဝိဇ္ဇာရဲ့လောင်းရောက်မရောက်ဘူးလားရောက်နေလားအဝိဇ္ဇာလောင်းရောက်ရောက်နေပြီဆိုမှမြင်တာကအမှားမြင်မမြင်အောင်ဖုံးကွယ်တာကအဝိဇ္ဇာအမှားမြင်တာကဒိဋ္ဌိအမှားသရာကဘယ်လိုမြင်တာကိုခေါ်တာလဲ ပုဂ္ဂိုလ်တတ္တဝါငါသရဝါယောက်ျားမိန်းမခဏပြမအမှန်မမြင်မှုသရအမှန်တရားကဘယ်လိုတွေတော့ယောနခန္ဓာဖြစ်ပြအဲ့ဒီမှန်တရားကိုမြင်သလားမမြင်ဘူးလားမမြင်အောင်ဖောင်းကြတာဘယ်လိုတော့အဝိဇ္ဇာကဖောင်းကြတာမားကိုမမြင်ဘူးလားမြင်နေလားအမှားမြင်တာကဘယ်လိုတော့အော်ဒီလိုဆိုတော့ယောနကိုမမြင်အောင်ဖောင်းကြတာသည်ဖြစ်ပြမမြင်အောင်ဖောင်းကြတာသည်ဒုက္ခသစ္စာမမြင်အောင်ဖောင်းကြတာသည်ယောနမမြင်တာဘယ်လိုလဲချက်ဖြစ်ပြမမြင်တာဘလို့လဲချက်ဒုက္ခသစ္စာမသိတာဘလို့လဲချက်အဝိဇ္ဇာရဲ့လက်ချက်ဒီလိုမလားအဝိဇ္ဇာကအဲ့ဒီလိုရှေ့ကနေပြီးတော့ကာကွယ်ပေးထားတဲ့အခါကျတော့အမှားတွေကိုအမှန်လို့မထင်ဘူးလားထင်အမှားကဘလို့တွေတော့ပြန်ပြောပုဂ္ဂိုလ်တတ္တဝါအဲ့ဒါတွေဒီအမှားတရားဒီလိုမလားအရင်အမှားတရားတွေကိုမှန်လို့ထင်ပြီးတော့ကြည်လိုက်တဲ့အခါကျတော့အမှားကိုမှန်ထင်တာကဒိဋ္ဌိပြန်ပြောအမှားကိုမသိတာကအမှားကိုမှန်ထင်တာကပုဂ္ဂိုလ်လို့ထင်တာသည်ဒိဋ္ဌိတတ္တဝါလို့ထင်တာသည်ယောက်ျားမိန်းမလို့ထင်တာသည်သားလို့သမီးလို့ထင်တာသည်ဇနီးခင်မွန်းလို့ထင်တာသည်လူနဲ့မြမာလို့ထင်တာသည်တခြားမြင်လားဒိဋ္ဌိမြင်လားဗာဒိဋ္ဌိလည်းမေးရင်သက္ကာယဒိဋ္ဌိဗာဒိဋ္ဌိဘာလဲတကယ်ရှိတာကပုဂ္ဂိုလ်သတ္တဝါလားယုံနာခန္ဓာလားအဲဒီယုံနာခန္ဓာဖြစ်နေပါရဲ့နဲ့ယုံနာခန္ဓာမမြင်တာသည်ဘယ်လိုတော့အဝိဇ္ဇာယုံနာခန္ဓာတွေ့နေပါရဲ့နဲ့ပုဂ္ဂိုလ်သတ္တဝါလို့ထင်တာကဘယ်လိုတော့ဒိဋ္ဌိပုဂ္ဂိုလ်သတ္တဝါထင်တဲ့ဒိဋ္ဌိတွေဝင်လာပြီအရင်လဝင်လာတဲ့အခါကျတော့သားလို့ထင်ရင်သားဆိုတဲ့မြင်တဲ့ခင်တယ်။သမီးလို့ထင်တော့သမီးဆိုတဲ့မြင်တဲ့ခင်တယ်။ဇနီးခင်မို့လို့ထင်တော့ဇနီးခင်မို့ဆိုတဲ့မြင်တွေနဲ့တာယာတ္တမဲ့နှိသက်တဲ့ခင်တဲ့ဒနာတွေမလာဘူးလားလား။ဒိဋ္ဌိရဲ့နောက်မှာဒနာလာတာပေါ့။ဟုတ်တယ်မလား။အဲ့ဒီဒနာဖြစ်ပြီဆိုရင်ဒနာဖြစ်တော့တခြားဖြစ်မလား။ဥပါဒံဖြစ်မလား။ဥပါဒံဖြစ်တော့တခြားလားကမ္မဘဝလား။ကမ္မဘဝဖြစ်เสียပါတဲ့တော့သာတိခန္ဓာဘယ်နှပါလဲဗာဒိစ္စတော့ဓာတိခန္ဓာငါးပါးဒုက္ခသစ္စာရသွားပြီဆိုရင်တခြားလားသံသရာကျင်လည်သွားတာဒုက္ခသံသရာတွေမလဲဘူးလားလဲသွားလားဒုက္ခသံသရာလဲသွားခြင်းဒီအမှန်မြင်လို့လားအမှန်မမြင်လို့လားဒါကြောင့်မြတ်စွာဘုရားသခင်ကရမကြီးကပြောတာဘောအပ္ပတပိစတိမူလောပိစမန္တနာမောစတိအမှန်ကိုမှန်တိုင်းမမြင်ဘူးအမှားကိုမှန်လို့ထင်နေရင်တဲ့တဏ္ဍာကိလေသာနဲ့ခင်တ္တမင်တ္တသာယတ္တမဲ့နှစ်သက်တတ်တဲ့သဘောတွေပေါ်လာတတ်ပါတယ်တဲ့မဟုတ်လားဟုတ်ကဲ့လားအဲ့ဒီတဏ္ဍာတရားနဲ့သာခင်မင်သာယတ္တမဲ့နှစ်သက်နေကြမယ်ဆိုရင်ဘုန်းတော်ပရိသတ်တွေနိဗ္ဗာန်ရောက်မှလားသာသနာကျင့်နေမှလားဒီတော့ဘုန်းတော်ပရိသတ်တွေကယနေ့နိဗ္ဗာန်ရောက်ချင်ပါတယ်ဆိုရင်ဟောဒီတဏ္ဍာရဲ့သဘောကိုမပယ်တတ်ရဘူးလားပယ်တတ်ရမှာလားခရီးတဏရဲ့ဆွမ်းလန်းမှုလေးမပက်ခွာရဘူးလားပက်ခွာရမှာလားတဏတန်ရောစင်းနဲ့မဖြတ်ရဘူးလားဖြတ်ရမှာလားတဏတန်ရောစင်းဖြတ်ရမယ်ဒီလိုမလားအဲ့ဒီတဏတန်ရောစင်းလေးဖြတ်တော့မယ်ဆိုလို့ရှိရင်လည်းပဲအမားကိုအမားပါပဲလို့သိအောင်ကျွမ်းသာရမယ်အမှန်ကိုလည်းအမှန်ပါပဲလို့သိအောင်လုံရမယ်လုံကဗဒမျိုးတဲ့တော့ပြောကြည့်စမ်းအမှန်ကိုဒီတော့အမှားဆိုတဲ့တရားကိုမှားနေတဲ့တရားကိုမှားနေတဲ့တရားပါပဲလို့သိအောင်ကြိုးစားတဲ့အလုပ်မှားနေတဲ့တရားကိုလည်းမှားနေတဲ့တရားပါပဲလို့သိအောင်ကြိုးစားတဲ့အလုပ်အဲ့ဒီလို့ဒီတရားလားကိုယ့်ကိုယ်ကိုရှာဖွေတဲ့အလုပ်လားဘာတဝကိယမင်းသားတွေဒီလိုသဘောပေါက်သွားတာဟုတ်တယ်မလားအဲ့ဒါကြောင့်မလို့ရှင်မရတပည့်တော်တို့အမျိုးသမီးတရားကိုမရှာတော့ပါဘူးတဲ့နော်အမျိုးသမီးတရားကိုရှာတယ်ဆိုတာဒီအမှန်ရှာရလားအမှားကိုရှာရလားအမှန်တဲ့တရားကိုရှာနေတာလားမှားတဲ့တရားကိုရှာနေတာဒီတော့သားပြလို့သားကိုရှာတယ်သမီးပြလို့သမီးကိုရှာတယ်ဇနီးပြလို့ဇနီးကိုရှာတယ်ခင်ပွန်းပြလို့ ခင်မောင်းကိုရှာနေပါတယ်ဆိုတာဒီအမှန်ရှာခြင်းလားအမှားရှာခြင်းလားသားကိုသားမောင်းတာကိုသားလို့ထင်နေတယ်သမီးမောင်းတာသမီးလို့ထင်တယ်ဇနီးခင်မောင်းမောင်းတာဇနီးခင်မောင်းလို့ထင်နေတာဒီလည်းပဲအမှားအမှန်ထင်လားအမှားထင်အဲ့ဒီအမှားထင်တဲ့ထင်တဲ့အတွက်အမှားတရားကိုရှာပြီးတော့သားရတတ်မဲ့နေတဲ့တဏှာတွေမိမိတဏှာမှာဖြစ်နေသမျှကလပလောနိဗ္ဗာန်နဲ့နိမလနိဗ္ဗာန်နဲ့ဝိမလနိဗ္ဗာန်နဲ့ဝင်နေလိုက်မယ်ဒီလိုမလားအဲဒါကြောင့်ဘုန်းတော်ပရိသတ်တွေကယနေ့နိဗ္ဗာန်နဲ့နှီးကြပါတယ်ဆိုရင်ပုဂ္ဂိုလ်တ attva ကိုသွားရှာနေရမလားခန္ဓာကိုယ်တွေ့အောင်ရှာရမလားခန္ဓာကိုယ်တွေ့အောင်ရှာတဲ့အခါကျတော့ကဲပြန်ပြောခန္ဓာကဘယ်နှပါလဲဘယ်လိုတွေလဲပြန်ပြောပါဦးဘုပ္ပေခန္ဓာပဋိစ္စသမုပ္ပါဒီနဲ့ပြောလိုက်တော့ဘယ်လိုတွေတော့ဝိညာဉ်ဟောပြီအရိတရား၅မျိုးဒီလိုမလားအရိတရား၅မျိုးကိုတွေ့အောင်ရှာကြည့်လိုက်တဲ့အခါကျတော့ဘုန်းတော်ပရိသတ်တွေဘယ်ချိန်မှရှာမလဲဆိုရင်အရိတရားတွေပေါ်တဲ့အချိန်မှတွေ့အောင်ရှာရမှာပေါ့နော်မပေါ်တဲ့အချိန်လိုက်ရှာလို့ရပါမလားဝိညာဉ်တရားကလေးမဖြစ်သေးဘူးမဖြစ်တာလိုက်ရှာနေလို့ရပါမလားမဖြစ်တာလိုက်ရှာလို့မရဘူး။ဝိညာဉ်တရားကလေးဖြစ်တယ်ဖြစ်ပြီးတော့ပြတ်သွားပြီပြတ်သွားတာပြန်ရှာနေလို့ရပါမလား။ဒါလည်းမရဘူး။ဒီလိုမလား။ပစ္စည်းတစ်ခုရှာသလိုဟိုလိုက်ရှာဒီလိုက်ရှာဒီလိုရှာနေလို့မရဘူး။ကိုယ်ကိုယ်ကိုရှာပါကိုယ်ကိုယ်ကိုရှာပါခန္ဓာကိုယ်တွေ့အောင်ရှာပါဆိုတာဒီဘုန်းတော်ပရိသတ်တွေပေါ်လာတဲ့ခန္ဓာကိုယ်သိအောင်ကြိုးစားခိုင်းတာပါ။ဘာလဲလဲ။ဟိုဒါကြောင့်ဘုန်းကြီးကပြောခဲ့တယ်အခုမှပေါ်လာတဲ့ခန္ဓာဒီတခြားလားပြစ္ဆုတ်ပါခန္ဓာလားအဲ့ဒီပြစ္ဆုတ်ပါခန္ဓာလေးပေါ်လာတာကိုသိအောင်ကြိုးစားပါဗါရလည်းပြောပါဦးဒီတော့ကိုယ်ကိုယ်ကိုရှာဖွေပါစရာဒီပြစ္ဆုတ်ပါခန္ဓာကိုသိအောင်ကြိုးစားလိုက်တာပြစ္ဆုတ်ပါအဲကိုယ်ကိုယ်ကိုရှာပါစရာဒီဗါရလည်းပြစ္ဆုတ်ပါခန္ဓာကိုသိအောင်ကြိုးစားလိုက်တာဒီလိုမလားပိစ္ဆောပါခန္ဓာကိုသိအောင်ကြိုးစားလိုက်တဲ့အခါကျတော့ပိစ္ဆောပါခန္ဓာဒီတခြားကြောင့်ပေါ်လာလားအကြောင်းကြောင့်ပေါ်လာဒီတော့အကြောင်းတိုက်ဆိုင်တဲ့အချိန်မှဒီဟောဒီခန္ဓာကလေးပေါ်လာမှသိကြပြီအဲဒီလိုသိကြနေတာဖြစ်တဲ့အတွက်အကြောင်းတိုက်ဆိုင်တဲ့အချိန်တိုင်းအချိန်တိုင်းမှာပိစ္ဆောပါခန္ဓာကလေးသိအောင်တတိလေးကပ်ပြီးတော့ကြည်ပါတမာရီလေးနဲ့ဆိုင်ပြီးတော့ကြည်ပါညံကလေးနဲ့စူးစမ်းလေးလာကြည်ပါဟောရလားအကြောင်းတိုက်ပြေဆုံးပါခန္ဓာသိအောင်ဘာလို့ရမှာလဲတတိလေးနဲ့ကပ်ပြီးတော့ကြည်ပါတမာရီလေးနဲ့စိုက်ပြီးတော့ကြည်ပါညံနဲ့သုံးသပ်ကြည်ပါလို့ရမှာလို့ဘယ်နှမျိုးတယ်လဲပြန်ပြောကြည်ပါဦးတတိနဲ့တမာရီနဲ့ညံနဲ့သုံးသပ်ကြည်ပါတတိလေးကတ်ထားပါတမာရီလေးနဲ့စိုက်ထားပါညံနဲ့သုံးသပ်ကြည်ပါပြောကြည့်စမ်းတတိနဲ့စိုက်ထားပါသမတ်ပြန်ပြောတတိနဲ့ကတ်ထားပါသမာဓိနဲ့စိုက်ထားပါဉာဏ်နဲ့သုံးသပ်ကြည့်ပါနော်ဘယ်ခန္ဓာမျိုးအောင်ကြည့်ရမှာလဲပစ္စုပ္ပန်ခန္ဓာဒီလိုမလားဘယ်ခန္ဓာမျိုးအောင်ကြည့်ရမှာလဲပစ္စုပ္ပန်ခန္ဓာကဘယ်ချိန်မှာပေါ်တာမဟုတ်လို့လဲဒီတော့အကြောင်းတိုင်းမှာတတိလေးကတ်ပြီးတော့ကြည့်လိုက်မယ်ဆိုရင်ပြစ္ဆုတ်ပါခန္ဓာမတွေ့ရဘူးလားတွေ့ရမှာလားကဲကောင်းပြီဒါမျိုးပရမသုံးပြောလိုက်ပါမယ်မြေစိတ်ခန္ဓာမြေစိတ်ခန္ဓာဘယ်နှပါလဲ5ပါမြေစိတ်ခန္ဓာဘယ်နှပါလဲမြေစိတ်ကဝိညာဉ်မြေစိတ်ကသူနဲ့တွဲပြီးတော့ဖြစ်တဲ့စိတ်သိတွေကနာသူ့မိတဲ့တရားကယောဒီလိုမလားအဲဒီယောနာတဲ့ကနေပြီးတော့မှအဲဒီမြေစိတ်ကလေးရဲ့အကြောင်းဖြစ်တဲ့မျက်စိကြည့်တဲ့အဆင်းမပြောလားဖြစ်လားမျက်စိကြီးကတခြားလားသလားယရဏလားအစင်းကတခြားတရားလားယုတ်တရားလားဟုတ်ပြီမျက်စိကြီးကသလားယရဏအစင်းကယုတ်အဲ့ဒီသလားယရဏနဲ့အဲ့ဒီယုတ်တွေတိုက်တော့မြင်စိတ်နဲ့မပေါ်ဘူးလားပေါ်လားမြင်စိတ်ပေါ်တာကတခြားလားဝိညာဉ်လားမျက်စိကြီးရဲ့အစင်းရဲ့မြင်စိတ်ရဲ့သုံးပါးပေါ်တာတခြားလားဖတ်တာလားဖတ်တာဖြစ်တော့ဘယ်လိုဖြစ်မယ်ဒီကမြင်စိတ်ခန္ဓာ၅ပါးသလားဘယ်လိုတွေပါလဲဝိညာဉ်နာယုတ် သရကဗိဓမာနိနဲ့ခန္ဓာဖွဲ့ကြည့်လိုက်တဲ့အခါကျတော့မြေစိတ်ကဘာခန္ဓာနာဆိုတဲ့စိတ်သိက်တွေကဝေဒနာခန္ဓာသညာခန္ဓာသင်္ခါရခန္ဓာယုတ်တရားကရူပခန္ဓာသလယရဏဆိုတာကလည်းပဲရူပခန္ဓာနဲ့ဝိညာဉ်နဲ့ခန္ဓာဒါလို့မလားမျက်စိအကြည့်ဘာခန္ဓာရူပခန္ဓာနာအကြည့်ဘာခန္ဓာနှာခေါင်းအကြည့်ဘာခန္ဓာတရားအကြည့်ဘာခန္ဓာကာယအကြည့်ဘာခန္ဓာမနောဆိုတဲ့စိတ်ကဘာခန္ဓာဝိညာဉ်နဲ့ခန္ဓာသရောကြောင့်ဖြစ်တဲ့ဖတ်သားကဘာခန္ဓာသင်္ခါရခန္ဓာသူကြောင့်ဖြစ်တဲ့ဝေဒနာကဘာခန္ဓာဒီတော့ဗိဓမာနီနဲ့ကြည့်တော့လဲခန္ဓာဘယ်နှပါးတွေ့မှာလဲကြောင်းကြည့်စမ်းဘယ်လိုတွေတော့ပရိသတ်သမုပ္ပန်နည်းနဲ့ပြောကြည့်လိုက်တော့ဝိညာဉ်ကောင်းပြီအဲ့ဒါဒီမြင်စိတ်နဲ့တွဲတော့မြင်စိတ်ခန္ဓာဒီလိုမလားကြားစိတ်နဲ့တွဲရင်နာစိတ်နဲ့တွဲရင်သာစိတ်နဲ့တွဲရင်တွေးတိစိတ်နဲ့တွဲရင်တွေးတော်စိတ်နဲ့တွဲရင်တွေးတော်စိတ်ခန္ဓာခန္ဓာဘယ်နှပါးလဲ၅ပါး၅ပါးစီတိတိမရှိဘူးလားရှိတာအဲဒီတော့မှခေါင်းဆောင်ကတော့မြင်စိတ်ကြားစိတ်စသည်ပေါ့ဒီတော့မြင်စိတ်ကိုတွေ့အောင်ရှာမြင်စိတ်ကိုတွေ့အောင်ကြည့်เนาะပြောကောကောကောပြန်ပြီးတော့ရှာတော့မယ်ဆိုရင်ပရမအောင်သိအောင်ကြိုးစားရမှာကမြင်စိတ်ကြားစိတ်နာစိတ်စားစိတ်ယန္တာကောင်းစိတ်တွေ့တော်ကြံစီစိတ်ပြောကြည့်စမ်းအဲ့ဒီစကလေတွေဖြစ်လာတဲ့အချိန်မှာဖြစ်နေတာကိုသိအောင်လို့မြင်စိတ်ဖြစ်လာရင်မြင်စိတ်သိအောင်လို့ကြားစိတ်ဖြစ်လာရင်နားစိတ်စားစိတ်စသည်ဖြစ်လာရင်လည်းဒီတိုင်းပဲသိအောင်မလို့ရဘူးလားလို့ရမလားအဲ့ဒီတော့သိဖို့တဲ့တတိလေးနဲ့ကပ်ပြီးတော့ကြီးတမာရီလေးနဲ့ဆိုက်ပြီးတော့ကြီးပညာလေးနဲ့သုံးသပ်ပြီးတော့ကြီးရေလို့မလားအဲ့ဒီတော့သုံးသပ်ကြည့်လိုက်တဲ့အခါကျတော့ကဲမြင်စကလေတွေ့ပြီမြင်စိတ်ပဲအချိန်မှာပေါ်တော့ဘယ်ကြောင့်လဲဘယ်ကြောင့်တိုက်လို့ပေါ်တော့အဲမျက်စိနဲ့အဆင်းနဲ့တိုက်တဲ့အချိန်မှာဗာစိတ်ပေါ်မြင်စိတ်ပေါ်တယ်ဒီတော့စောစောတုန်းကပေါ်ခဲ့ဖို့တဲ့မြင်စိတ်ကိုအာယုံပြုရမှာလားမပေါ်သေးတဲ့မြင်စိတ်အာယုံပြုရမှာလားပေါ်စေမြင်စိတ်အာယုံပြုရမှာပေါ်စေမြင်စိတ်အာယုံပြုရမယ်ဆိုရင်မျက်စိနဲ့ကြည့်နဲ့အဆင်းနဲ့တိုက်တယ်ဆိုတာတခြားပြောတာလားကြည့်တာပြောတာဟုတ်ပြီဒီလိုဆိုတော့နော်ကြည့်တဲ့အချိန်မှာမြင်စိတ်ပေါ်တယ်ပေါ့ဒီလိုမလားပြောကြည့်စမ်းစာလိုရာပြောရင်မျက်စိအကြည့်နဲ့အဆင်းနဲ့တိုက်တဲ့အချိန်မှာမြင်စိတ်ပေါ်တယ်နော်အေးအရာသားစကားနဲ့ပြောရင်ဘယ်လိုပြောမလဲကြည့်တဲ့အချိန်မှာမြင်စိတ်ပေါ်တယ်ပြောကြည့်စမ်းသောနိဒသာဘာပဲနာကျင်တဲ့တဏ္ဍာရင်ဗာစိတ်ပေါ်လေဒါကသာသာပိတန်နဲ့ပြောတာအရာသုံးစကားနဲ့ပြောရင်ဘယ်လိုပြောမလဲနာထောင်တဲ့အချိန်မှာဈာစိတ်ပေါ်တယ်ပြန်ပြောနာထောင်တဲ့အချိန်မှာနာစိတ်ကြတော့ဘယ်ချင်းပေါ်တော့ရှူရှိုက်တဲ့အချိန်မှာဈာစိတ်ပေါ်တယ်ပြောကြည့်စမ်းစားစိတ်ပဲရှင်ပေါ်တော့စားတဲ့အချိန်မှာစားစိတ်ပေါ်တော့ညာနာကောင်းစိတ်ပဲရှင်ပေါ်တော့တွေးထီတဲ့အချိန်မှာညာနာကောင်းစိတ်ပေါ်တယ်ပြန်ပြောတွေးတော်စိတ်ပဲရှင်ပေါ်တော့တွေးတဲ့အချိန်မှာတွေးတော်စိတ်ပေါ်တယ်အားလုံးပေါ်တော့စိတ်ပေါ်မနှမျိုးတော့စိတ်ပေါ်6မျိုးဒီလိုမလားစိတ်တခုတခုမှလည်းခန္ဓာ၅ပါးနဲ့တွဲတွဲပြီးတော့ပေါ်နေတယ်လို့ပြောခဲ့ပြီးပြီနော်။ဟုတ်ပြီကဲပြန်ပြောဘယ်အချိန်မှမြင်စိတ်ခန္ဓာပေါ်တော့အရာသားစကားနဲ့ပြောပါ။အဲကြည့်တဲ့အချိန်မှမျက်စိကြည့်တော့ဆင်းတော့တော့စာသာပင်သာပေါက်နေတော့တချို့ကသဘောမပေါက်ဘူး။ဟုတ်တယ်မလား။ကဲအရာသားစကားနဲ့ပဲအားလုံးပြောကြည့်လိုက်စမ်းဘယ်လိုပြောမလဲ။နာထောင်တဲ့အချိန်မှာ
ရှူဆိုင်တဲ့အချိန်မှာစားတဲ့အချိန်မှာသိတဲ့အချိန်မှာညာနာကောင်းစိတ်ပေါ်တယ်တွေးတဲ့အချိန်မှာတွေးတော်စိတ်ပေါ်တယ်ဟုတ်တယ်မလားအဲ့ဒီတရားလေးတွေတဲ့တခြားလားတကယ်ရှိတဲ့တရားလေးတွေပုဂ္ဂိုလ်တ attva မရွေးအကုန်ဖြစ်နေတာနော်လူမှလည်းဖြစ်တာပဲနတ်တွေမှလည်းဖြစ်တာပဲခွေးကြက်ကတိရစ္ဆာန်မှလည်းလူတွေမှလည်းကြည့်ရင်မြင်စိတ်ဖြစ်သလိုနတ်တွေမှလည်းပဲကြည့်ရင်မြင်သိဖြစ်တာပဲခွေးတွေမှာလဲကြည့်ရင်ကျင်ကတရိစ္ဆာန်တွေမှာလဲကြည့်တဲ့အချိန်မှာဘာသိဖြစ်တော့ဒီတော့လူပဲနဘခွေးချင်းကတရိစ္ဆာန်မဲ့တော့ကွဲချင်းကွဲမဲ့မြင်သိချင်းကတော့တူတူပဲကြားစိတ်နာစိတ်စားစိတ်ဉာဏ်နာကောင်းစိတ်တွေ့တွေ့ချင်းစိတ်ချင်းလဲမတူဘူးလားတူလားအဲ့ဒါဒီတကယ်ရှိတဲ့တရားဒီလိုမလားအဲ့ဒီတကယ်ရှိတဲ့တရားကိုဘုန်းကြီးပရိသတ်တွေကယနေ့တွေ့အောင်ရှာရတော့မယ်ဘာတွေကဘာတော်ကညင်အောင်သောင်းကျင်တွေ့အောင်ရှာခဲ့သလိုဖောင်းတော်ပရိသတ်တွေလည်းယနေ့တကယ်ရှိတဲ့အမှန်တရားကိုတွေ့အောင်ရှာရမှာဟုတ်တယ်မလားအဲ့ဒီတော့ကဲပြန်ပြောပါဦးမြင်စိတ်ပဲချင်းပေါ်တော့ကြည့်တဲ့အချိန်မှာပေါ်တယ်ဒီတော့မြင်စိတ်ကိုသိချင်ပါတယ်ဆိုရင်ဘယ်အချိန်မှာတတိထကြည့်ရမှာလဲကြည့်တဲ့အချိန်ကြည့်တော့မယ်လို့စိတ်ထဲမှာဆုံးဖြတ်လိုက်ပြီဆိုကြတဲ့ကကြည့်တဲ့သဘာဝတရားကလေးကိုတတိလေးကပ်ပြီးတော့အခက်ခတ်ဒီလိုမလားသမာဓိလေးနဲ့စိုက်ပြီးတော့ကြည်ပညာလေးနဲ့သုံးသပ်အရိလသုံးသပ်လိုက်တဲ့အခါကျတော့ကြည့်တဲ့လုပ်ငန်းကလေးတည်းမှာမြင်တယ်ဆိုတဲ့အတိကလေးမပေါ်ဘူးလားပေါ်ပါပါမြင်တယ်ဆိုတဲ့အတိကလေးပဲဘာကြောင့်ပေါ်တယ်လဲမေးတော့ကြည်လို့ပေါ်တာဒါတော့ကြည်တာကိုသတိထားရမှာလားသိတာကိုသတိထားရမှာလားကောင်းပြီနော်ဒီတော့ကြည်လိုက်တယ်ကြည်လိုက်တော့သိတယ်ကြည်လိုက်တော့သိတယ်ကြည်တဲ့ဟောဒီအမူအရာကြီးကိုသတိထားရမှာလားသိတဲ့စိတ်ကလေးကိုသတိထားရမှာလားသိတဲ့စိတ်ကလေးကိုသတိထားလဲတော့သိတဲ့စိတ်ကလေးသည်ချားတရားလေးလားနံတရားလေးလားအဲ့ဒီနံတရားလေးသည်ပုဂ္ဂိုလ်တ attva လားငါလားသူလားယောက်ျားလားမိန်းမလားတဘာဝတရားလေးလားဟောဒီလိုဆိုတော့မြင်တယ်လို့သိတာသည်ငါမှမဟုတ်ပဲပဲပါတယ်လေမြင်တယ်လို့သိတာဒီအဲ့ဒီတော့ပဲကြားစိတ်ကလေးခက်ခတ်ကြည့်လိုက်တော့နားထောင်တဲ့အချိန်မှာကြားစိတ်မဖြစ်ဘူးလားဖြစ်လားအဲ့ဒီကြားစိတ်ကလေးကိုခက်ခတ်ကြည့်လိုက်တော့ကြားတယ်ဆိုတာဟာလည်းပဲတခြားလားသဘာဝတရားလေးလားပုဂ္ဂိုလ်တ attva လားငါလားသူလားသဘာဝတရားလေးလားမရှိတရားလားအရှိတရားလေးလားအဲ့ဒီရှိတရားလေးကိုခက်ခတ်ကြည့်လိုက်တော့ဩဒါရှိတရားလေးပဲဒါကြားစိတ်လေးပဲဒါမြင်စေကြားစေနားစေစားစေကြားတာကောင်းစေတွေ့တော့စေဒါသည်တခြားလားခန္ဓာသေးတယ်လားအဲ့ဒီခန္ဓာတွေကိုကြည့်လိုက်တဲ့အခါကျတော့သူတို့သည်သူရဲ့သဘာဝလျောက်ဖြစ်ပြီးရင်ဘာဖြစ်တတ်တော့ဖြစ်ပြဘာသစ္စာတော့ဒီတော့မြင်စေကလည်းပဲဖြစ်ပြဒုက္ခသစ္စာကြားစေကလည်းပဲနားစေကလည်းပဲစားစေကလည်းပဲဉာဏ်နာကောင်းစိတ်ကလည်းတွေးတော်စိတ်ကလည်းဒါမမှန်တဲ့လမ်းစဉ်တွေလားမှန်တဲ့လမ်းစဉ်တွေမမှန်တဲ့တရားတွေလားမှန်တဲ့တရားတွေလားအဲ့ဒီမှန်တဲ့တရားကိုသိအောင်လို့အဲ့ဒီမှန်တဲ့တရားကိုသိအောင်လို့ဆိုတာကမျက်စိနဲ့ကြည့်လိုက်တဲ့အချိန်ကလေးမှာတတိလေးကပ်ကြည့်ဒီလိုမလားနားထောင်တဲ့နားနဲ့နားထောင်တော့မယ်ဆိုရင်တတိလေးကပ်ကြည့်နော်နှာခေါင်းနဲ့ရှူရှားတော့မယ်ဆိုရင်တတိလေးကပ်ကြည့်ဖျားနဲ့စားတော့မယ်ဆိုရင်ကာယနဲ့တွေ့တောင်းမယ်ဆိုရင်မနောနဲ့တွေ့တောင်းမယ်ဆိုရင်တတိလေးကကြည့်လိုက်တဲ့အခါကျတော့ဒီနေရာမှာပုဂ္ဂိုလ်တ attva မတွေ့တော့ဘူး။ဘာတွေ့မလဲ။ရောက်နာခန္ဓာပဲတွေ့။ဘာတွေ့မလဲ။အဲ့ဒီရောက်နာခန္ဓာတွေ့တော့ရောက်နာခန္ဓာကိုကြည့်တော့ကိုကြည့်လိုက်စက်ကာလမှာရှိတာတွေ့ပါလားမရှိတာတွေ့။မရှိတာတွေ့တော့မရှိတာဒီတခြားလားပြတ်သွားလို့လား။ပြတ်သွားတာဒီတခြားလားအနိစ္စလားပြက်ပြက်ပြက်ပြက်ပြက်ခြင်းသဘောနဲ့နှိစ္စလို့တခြားလားဒုက္ခလားအဲ့ဒီသဘောသည်ပုဂ္ဂိုလ်တ attva လားငါလားသူလားသဘောဝတရားလေးလားငါမဟုတ်တဲ့အတွက်အတ္တလားအနတ္တလားအနိစ္စဒုက္ခအနတ္တယုံနာခန္ဓာဖြစ်ပြက်ဒုက္ခသစ္စာ
အနိစ္စဒုက္ခအနတ္အမှန်မြင်သွားပြီဟုတ်တယ်မလားအမှန်မြင်သွားရင်အဲ့ဒီအပေါ်မှာတဏှာနဲ့တာယာတ္တမဲ့နှိမ့်သက်တဲ့သဘောတွေပေါ်အောင်မလားတဏှာနဲ့သာမတာယာတော့ဘူးဆိုရင်တဏှာလည်းချုပ်ဒိဋ္ဌိလည်းချုပ်အဝိဇ္ဇာလည်းချုပ်ကိလေသာဘယ်နှမျိုးချုပ်အဲ့ဒီကိလေသာ၃မျိုးချုပ်သွားရင်တခြားသာသမုဒိယသစ္စာသိတာလားသမုဒိယသစ္စာသိသွားသည့်အတွက်တဏှာချုပ်တော့ဥပါဒါချုပ်တယ်ဥပါဒါချုပ်တော့ကာမဘဝချုပ်တယ်ကာမဘဝချုပ်တော့ကာမဘဝနိရောဓဇာတိဇာတိမချုပ်ဘူးလားချုပ်ခန္ဓာချုပ်တာသည်ဇာတိချုပ်တာသည်ရှားလာနိဗ္ဗာန်လားဒုက္ခချုပ်တာလည်းရှားလာနိဗ္ဗာန်လားနိဗ္ဗာန်ရတာသည်ရှားကြောင်းလားအမှန်မြင်လို့လားဒါကြောင့်အမှန်မမြင်ရင်သံသရာလဲမယ်အမှန်မမြင်ရင်အမှန်မြင်ရင်နိဗ္ဗာန်ရောက်မယ်တဲ့ဒီလိုမလားအဲဒါကြောင့်မြတ်စွာဘုရားသခင်ကရမပြကြီးကဘုန်းကြီးတို့ပရိသတ်တွေကိုဘယ်လိုညွှန်ကြားထားတော့အမှန်တရားကိုအမှန်တရားပါပဲလို့သိအောင်လို့အမှန်တရားကိုလည်းပဲအမှန်တရားပါပဲလို့သိအောင်လို့ပြန်ပြောအမှန်တရားကိုမမြင်စေနဲ့အမှန်တရားကိုမြင်အောင်လို့ပြောကြည့်စမ်းအမှန်တရားမြင်ရင်တခြားလားဖြစ်ပြဒုက္ခသစ္စာလားအမှန်တရားမြင်ရင်ဒုက္ခသစ္စာမြင်မယ်ပြောကြည့်စမ်းဒုက္ခသစ္စာမြင်ရင်နိဗ္ဗာန်ရောက်မယ်ပြောကြည့်စမ်းအဲ့ဒါနိဗ္ဗာန်ရောက်ကြောင်းအချိန်ကောင်းကြီးများကိုမြတ်စွာဘုရားကဒီနည်းနဲ့ဟောထားပါတယ်အဲ့ဒီနည်းနဲ့မိမိခန္ဓာကိုယ်ကိုရှာဖွေလိုက်တာဘဒ္ဒဝဂိယညီနောင်မင်းသားတွေမညာဖွညာများရာသွားကြသလိုဘုန်းကြီးတို့ပရိသတ်တွေလည်းယနေ့မိမိတို့ရဲ့ခန္ဓာကိုယ်အမှန်တရားကိုမြင်အောင်တွေ့အောင်ရှုမှတ်သုံးသပ်ပွားများကြပြီးတော့နိဗ္ဗာန်ချမ်းသာရအောင်ကြိုးစားကြပါလို့တိုက်တွန်းရင်းနဲ့ကဲသားတို့ခေါ်လိုက်ကြအေးကြမှာချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သန္တာရမြတ်ကြီးကိုနိလသာဖွဲ့တင်နေအောင်ပြုစုဆောင်ရှောက်ထပ်နိုင်သောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။